Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Review American တန်ကနေ2021 January လ30စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကိုမီတာ2440နဲ့51လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။American scene is CPC ထုတ်လုပ်တဲ့ company Johnson & Johnson ကကမ္ဘာတလောစမ်းသပ်မှုတွေလုပ်ခဲ့တဲ့နောက်မှာ COVID-19 ရောဂါကူးစက်မှုအတွက်66ရာခိုင်နှုန်းကာကွယ်နှံစွမ်းရှိတဲ့ဆေးကိုသူတို့ထုတ်နိုင်ပြီဖြစ်ကြောင်းပြောကြားလိုက်ပါတယ်။တကြိမ်သာထုတ်ဖို့လိုအပ်တဲ့သူတို့ရဲ့ကာကွယ်ဆေးကိုသူတို့ company ပိုင်း Belgium အခြေစိုက် Johnson ဆေးကုမ္ပဏီမှထုတ်လုပ်တာဖြစ်ပြီးဒီဆေးဟာအသေးအတန်နာမကျန်းဖြစ်မှုကို85ရာခိုင်နှုန်းထိထိရောက်စွာကာကွယ်ပေးနိုင်တဲ့အပြင်တောင်အာဖရိကဗီဇာပြောင်းပိုးသိက္ခာကခုခံနိုင်စွမ်းရှိပါတယ်။ဒီဆေးကို American ပြည်ထောင်စုတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာလူပေါင်း4,400နဲ့စမ်းသပ်ရမှာဒီဆေးထိုးထားသူတယောက်မှတည်ဆုံးလာမျိုးမရှိဘူးလို့လည်းကုမ္ပဏီကပြောပါတယ်။ဒီကာဝယ်ဆေးကိုတစ်ကြိမ်ထိုးရုံနဲ့ယောဂပြင်းထန်မှုတိတိတသာရော့ချနိုင်တာနဲ့ခန္ဓာရည်ကောင်းကောင်းရှိတာတွေ့ရတဲ့အတွက်ဒါဟာကမ္ဘာလူထုကျန်းမာရေးဆိုင်ရာတုံ့ပြန်ဆောင်ရွက်မှုမှာသိက္ခာအရေးပါတဲ့အရာတစ်ခုဖြစ်ကြောင်း Johnson & Johnson ကသိပ္ပံပညာရှင်ကြီးကပေါ်စတိုဖတ်ကပြောပါလေဒါအပြင်တကြိမ်သာထုတ်ဖို့လိုအပ်တဲ့ဒီကာဝယ်ဆေးဟာဒီကာယောဂဆိုင်ရာအတွက်အကောင်းဆုံးရွေးချယ်စရာတစ်ခုဖြစ်နေတယ် WHO ကစဉ်းစားဖို့ရှိကြောင်းပြောပါတယ်ဒီကာဝယ်ဆေးအလုံးပေါင်းတန်းတရာဝယ်ဖို့ American နိုင်ငံကသဘောတူပြီးဖြစ်တယ်လို့နောက်ထပ်အလုံးပေါင်းတန်း200ထပ်ဝယ်ဖို့ပါရှိနေတယ်လို့လည်းပြောပါတယ် EU ဥရောပသမဂ္ဂဆေးဘက်ဆိုင်ရာစီးမျဉ်းစည်းကမ်းချမှတ်သူတွေကတောက်ကြံနေမှာ AstraZeneca COVID-19 ကာဝယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပါပြီဒါဟာဥရောပဒေသအတွက်တက်တရမြောက်အတည်ပြုပေးတဲ့ COVID ကာကွယ်ဆေးပါ EU ဟာဒေသရင်းနေထိုင်သူတွေအတွက်ကာကွယ်ဆေးထိုးပြီးလှုပ်ဆောင်ဖို့နှိမ့်ကွင်းနေတယ်လို့အဝေဖန်ခံနေရတာပါအခုတော့အသက်55နှစ်အထက်အတွက်ဒီဆေးရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်လက်အပြည့်စုံမရတာကိုစိုးရိမ်နေတဲ့ကြားကပဲဒီဆေးကိုလူကြီးပိုင်းတွေအတွက်ပါထိုးပေးဖို့ EMA ဥရောပဆေးဘက်ဆိုင်ရာအဖွဲ့ကျွမ်းကျင်သူများကော်မတီကတညီတညွတ်ထဲအကြံပေးခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်အတွက်ဒီဆေးရဲ့ထိရောက်မှုဟာရာခိုင်နှုန်း60လောက်ရှိကြောင်းလူနဲ့ဆန်းသက်မှုတွေမှာတွေ့ရတဲ့အတွက်ဒီဆေးကိုအခြေအနေရဒါမှမဟုတ်အရေးပေါ်အသုံးပြုခွင့်ချထားပေးတာဖြစ်ကြောင်း EMA အကြီးအကဲ Emmanuel Cook ကသတင်းတောက်တွေကိုပြောပါတယ်။အရင်အတည်ပြုပေးခဲ့တဲ့ Pfizer BioNTech နဲ့ Moderna ကာဝယ်ဆေးတွေကတော့ထိရောက်မှုရာခိုင်နှုန်း90ဝန်းကျင်မှာရှိပါတယ်။ဒီဆေးဟာ Pfizer BioNTech ဆေးလိုအဆမတန်အေးတဲ့အနေအထားမှာတိုးလောင်ဖို့မလိုသလိုဈေးနှုန်းအဖြစ်လည်းအတော်တက်တာတဲ့အတွက်EU ကျန်းမာရေးရရှိအများပြားကဒီဆေးအတည်ပြုရေးအတွက်ပါဝင်လှုပ်ဆောင်လာကြတာပါ။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စာနယူးယောက်ဘရွန့်စ်မှာရှိတဲ့ Adelaide E. Stevenson အထက်တန်းကျောင်းမှာဖွင့်ထားတဲ့ကာကွယ်ဆေးထိုးစင်တာကိုကျေးဇူးပေးနေကတော့ရောက်ပြီးနှစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID-19 ကာကွယ်ဆေးကိုပထမကြိမ်ထိုးခဲ့ပါတယ်
။ And my appeal is for all to take profit of the opportunities that exist.
ကာကွယ်ဆေးရလာပြီဖြစ်တဲ့အခွင့်အလမ်းကိုအသုံးချပြီးတက်နိုင်တဲ့များအများဆုံးဆေးထိုးကြဖို့အားလုံးကိုတိုက်တွန်းလိုပါတယ်လို့ပြောသွားတာပါ။ကုလသမဂ္ဂဝန်ထမ်းတွေနဲ့တန်တမန်တွေကိုပါကာကွယ်ဆေးထိုးတဲ့အစီအစဉ်ထဲမှာထည့်သွင်းပေးတဲ့နယူးယောက်တာဝန်ရှိသူတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။ဒါအပြင်ဒီယောဂကာကွယ်ဆေးကိုနေရာတိုင်းကလူတိုင်းထိုးနိုင်အောင်လုပ်ရမှာဖြစ်ကြောင်းလည်းသူ့ Twitter ကနေရေးပါတယ်။ဒီကာယောဂအတွက်လူတိုင်းစိတ်ချရတဲ့အနေအထားမရောမချမ်းဘယ်သူမှစိတ်ချလက်ချနေနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။နယူးယောက်မှာနေထိုင်သူအသက်65နှစ်အထက်ရှိသူတွေကိုဆေးထိုးပေးတဲ့အစီအစဉ်လှုပ်ဆောင်နေခြင်းဖြစ်တဲ့အတွက်အသက်82နှစ်ရှိပြီဖြစ်တဲ့အတွင်းမှုချုပ်လည်းဆေးထိုးခွင့်ရခဲ့တာဖြစ်ပါတယ်။အခုအတုံးမှာဆေးထိုးဖို့အတွက်အကျုံးဝင်သူတွေကအသက်65နှစ်အထက်လူကြီးပိုင်းတွေ၊ကျောင်းဝန်ထမ်းတွေ၊အရေးပေါ်ဆေးဝန်ထမ်းတွေ၊တည်ယူပို့ဆောင်ရေးဝန်ထမ်းတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေပါဝင်ပါတယ်။အခုလိုကာကွယ်ဆေးထိုးတာဟာလူချင်းဝင်ရလှုပ်ဆောင်ရမယ့်အလုပ်တစ်ခုဖြစ်ခံယူထားတဲ့အတွင်းမှုချုပ်ကဒီယောဂါဟာကူးစက်မှုအန္တရာယ်ရှိနေတဲ့အတွက်လူအတိုင်းဝန်းတစ်ခုလုံးအန္တရာယ်ကင်းအောင်လူတိုင်းပါဝင်လှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။ American နဲ့ Taliban တို့ကြား2020 February လကရထားတဲ့သဘောတူညီချက်ဟာ American တပ်တွေ Afghanistan ကနေထွက်သွားဖို့အတွက်စိတ်ချတဲ့လမ်းကြောင်းဖြစ်ကြောင်းနဲ့ဒီသဘောတူညီချက်ပေါ်မှာ American သမ္မတ Joe Biden အစိုးရအဖွဲ့ရဲ့ပြန်လည်တုံ့တက်မှုဟာဒါကိုမထိခိုက်စေဖို့မျှော်လင့်ကြောင်းတာလီဘန်တွေကပြောပါတယ်။အာဖဂန်ငြိမ်းချမ်းရေးဆိုင်ရာတာလီဘန်ဒုတိယညှိနှိုင်းရေးမှူးရှာမိုဟာမက်အဘတ်စတန်နီကာဇိုင်းကသူ့အဖွဲ့သားတွေနဲ့အတူရုရှားအရာရှိတွေနဲ့တွေ့ဆုံဖို့မော်စကိုကိုရောက်နေချိန်မှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီစာချုပ်ကိုတာလီဘန်က တရားဝင်အရွေးကောက်ခံအမေရိကန်အစိုးရဖွဲ့နဲ့လက်မှတ်ရေးထိုးထားတာဖြစ်ပြီးအခုအစိုးရတပ်ဖွဲ့ကပြန်တုံ့တက်မယ်ဆိုတာဟာသူတို့ရဲ့ပြည်ရင်းဆုံးဖြတ်ချက်ပဲဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ဒီပြန်လည်တုံ့တက်မှုကလည်းအပြုသဘောဆောင်တဲ့တူညီတဲ့အဖြစ်ရမယ်လို့မျှော်လင့်ကြောင်းပြောတာပါ။တာလီဘန်တွေဟာအာဖဂန်မှာရှိတဲ့အမေရိကန်တပ်သားတွေကိုတတ်ဖြတ်ဖို့အတွက်ရုရှားကစုဝေးကိုလက်ခံနေတယ်ဆိုတဲ့ဆွဆဲချက်တွေဟာလုံးဝမဟုတ်မှန်ကြောင်းနဲ့သူတို့ဟာအမေရိကန်တွေကိုတတ်ဖြတ်ဖို့အတွက်ဘယ်သူစီကမှစုံဝင်လက်ခံယူကြမလို့ဘူးလို့လည်းပြောပါတယ်။ American တပ်တွေကိုသဘောတူညီချက်အတိုင်းပြန်ပြီးရုပ်ပေးမယ်ဆိုတဲ့ကတိတည်ကြဖို့လည်းပြောပါတယ်။အခုလို Taliban ဘက်ကထုတ်ပြန်တဲ့ညင်ညာချက်နဲ့ပတ်သက်ပြီး Pentagon စစ်ဌာနချုပ်ပြောခွင့်ရကတော့ American အစိုးရဟာ Afghan ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံကြောင်းပဲပြန်ကြားခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ363ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူစုစုပေါင်း 33,915 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ရီတွင် COVID-19 ကြောင့်သေဆုံးသူက12ယောက်ရှိတာကြောင့်သေဆုံးသူပေါင်း 3,115 ယောက်ရှိပြီဖြစ်ပါတယ်။ဇန်နဝါရီလ29ရက်နေ့အတွက်တက်ခွဲနမူနာပေါင်း 18,000 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။မလနောက်ပိုင်းကစလို့ဒီကနေ့အထိစစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်းက 23,000 ကျော်ကျော်ရှိပါတယ်။COVID-19 ရောဂါတုံ့ပြန်တက်ဖြတ်ရေးမှာအရေးကြီးတဲ့ကောက်ဝဲဆေးထိုးနှံမှုတွေကိုဆက်လက်ပြုလုပ်နေပြီးမနေ့ညနေကအထူးစီးရင်တွေအရပြည်သူ့လွတ်တော်ကိုယ်စားလှယ် 300 နီးပါးကို COVID-19 ကောက်ဝဲဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြို့သားလွတ်တော်ကိုယ်စားလှယ်နဲ့တပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကိုတော့ဒီကနေ့မှာပဲ COVID-19 ကောက်ဝဲဆေးထိုးနှံပေးသွားမယ်လို့ပြောပါတယ်။မနေ့ကကျမကြီးဝန်ထမ်းတွေနဲ့စေတနာဝန်ထမ်း 18,000 ကျော်ကိုကောက်ဝဲဆေးထိုးပေးခဲ့ပါတယ်။ကောက်ဝဲဆေးစတင်ထိုးပေးတဲ့ဇန်နဝါရီလ29ရက်နေ့ကတော့ကျမကြီးဝန်ထမ်းတွေနဲ့စေတနာဝန်ထမ်း 3,000 ကျော်နဲ့28ရက်နေ့ကတော့ 38,000 ကျော်ကိုထိုးပေးခဲ့တယ်လို့လည်းကျမကြီးဝန်ကြီးဌာနကပြောပါရယ်ခင်ဗျ။တရုတ်နိုင်ငံဝူဟန်မြို့ကိုရောက်ရှိနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးစတင်ပေါ်ပေါက်ခဲ့တဲ့ဇင်မြစ်ကိုစုံစမ်းနေတဲ့အလုပ်ကိုဒီပတ်ကုန်ပိုင်းမှာလည်းဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့ WHO ပြောခွင့်ရကပြောပါရယ
်။ Yes, we do expect that they will continue their work as they have been in the previous 14 days.
ပြီးခဲ့တဲ့၄ရက်ကာလတုန်းကလိုပဲ WHO အဖွဲ့အနေနဲ့ဒီပတ်ကုန်ရက်တွေမှာသူတို့အလုပ်ကိုသူတို့လှုပ်ဆောင်သွားဖို့ရှိပါတယ်။စီးရင်ထဲမှာပါတဲ့စီစဉ်ထားတဲ့နေရာတစ်ခုကိုလည်းတွားရောက်ဖို့ရှိနေပါတယ်လို့ WHO ပြောခွင့်ရ Margaret Harris ကပြောပါရယ်။တရုတ်ဆိုရစီစဉ်ထားတဲ့နေရာတွေကို WHO အဖွဲ့သွားရောက်မှာဖြစ်ပြီးကျမကြီးဆိုင်ရာစီမင်းကန့်သက်ချက်တွေကြောင့်သွားရောက်ရမယ့်နေရာတွေအကန့်အသတ်နဲ့သာရှိလိမ့်မယ်လို့လည်းသူကပြောပါရယ် WHO အဖွဲ့အနေနဲ့2019ခုနှစ်ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်စတင်တွေ့ရှိခဲ့တဲ့ဝူဟန်မြို့ကပင်လယ်စာဆေးကိုလည်းသွားရောက်မှာဖြစ်ပါရယ် WHO အဖွဲ့အနေနဲ့ဗီနီယာသွားပစကားတွေနဲ့သာသွားရောက်မှာဖြစ်ပြီးမြို့ကန်တွေနဲ့ထိတွေ့မှုအကန့်အသတ်သာရှိမယ်လို့လည်းသူကပြောပါရယ်ဗြိတိရှ်ကိုလိုနီယယ်ဟောင်ကောင်နဲ့ပြည်သူတွေကိုထုတ်ပေးထားတဲ့ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုဆက်လက်အတိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်နိုင်ငံကပြောပါတယ်
။ဆကြီး嚴重侵犯中国主权粗暴干涉
ဗြိတိန်နိုင်ငံရဲ့လုံဆောင်ချက်ဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိုးဖောက်တယ်လို့ဟောင်ကောင်နဲ့တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုလည်းဝန်ဆွတ်နေပါတယ်။ဇန်နဝါရီလ31ရက်နေ့ကစလို့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်ကိုတိမပြုတော့မှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကပြောပါရယ်ဗြိတိန်နိုင်ငံကဟောင်ကောင်သားများအပြားကိုဗြိတိန်နိုင်ငံရဲ့ဒုတိယတန်းစားနိုင်ငံသားတွေအဖြစ်သွတ်သွင်းဖို့ကြိုးပမ်းနေတယ်လို့လည်းတရုတ်ပြောခွင့်ရဇော်လီချန်းကပြောပါရယ်တရုတ်တို့ကဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားမှုတွေကိုနှိမ်နင်းပြီးမှဗြိတိန်နိုင်ငံကဟောင်ကောင်နေပြည်သူအများအပြားကိုခလုံးငွေပေးမယ်လို့ကတိပေးထားတာဖြစ်ပါရယ် BNO အစီအစဉ်ရဟောင်ကောင်နေလူပေါင်း 9.4 သန်းကဗြိတိန်နိုင်ငံမှာနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်၅နှစ်ကြာရရှိမှာဖြစ်ပြီးအဲ့ဒီနောက်မှာနိုင်ငံသားလျှောက်ထားနိုင်မှာဖြစ်ပါတယ်။အခုလိုတရုတ်ဘက်က BNO ကိုအတိအမှတ်မပြုတော့ကြောင်းကြေညာချက်ကိုဗြိတိန်နိုင်ငံအနေနဲ့မချိမနဲ့ဖြစ်မိပေမဲ့အံ့ဩခြင်းတော့မဖြစ်မိဘူးဆိုပြီးဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ BNO အစင်တန်းရရှိထားတဲ့သူတွေအနေနဲ့ဗြိတိန်နိုင်ငံမှာလာရောက်နေထိုင်အလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ကိုရရှိနေပြီဖြစ်ကြောင်းနဲ့လာရောက်အခြေချမဲ့သူတွေကိုကြိုးစားသွားမယ်လို့လည်းဗြိတိန်နိုင်ငံကပြောပါတယ်ခင်ဗျ။ 2021-2022 ဘာနာရေးနှစ်အတွင်းမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက7ရာခိုင်နှုန်းရှိလိမ့်မယ်လို့အိန္ဒိယအစိုးရကတောက်ကြနေကပြောပါတယ်
The V-shaped economic recovery, you know, without a second wave, makes India
the. India ke ya vipon dran siwae zautho jase ni da ga ni tshein do pyan le to de me. India nai ngai ye siwae ga covid dutiya lai ma shi da chaung mowara cha ma ye ma thu ja de phye ya de khu phit par de. Ka kwe si a myaw mya thu pe ni da ga le siwae go pyan le nalan thu la ba se lai me. A thu ta phyin win saw mu lo ngam ma phit par de lo India nai ngai ye siwae a chan pe phwe a ji ke Dr. KV Subramanian ga pyo ba de.တင်လာနေကအိန္ဒိယအစိုးရကထုတ်ပြန်တဲ့စီးပွားရေးနဲ့လည်းစစ်တမ်းမှာပါရှိတဲ့ခံမှန်းချက်ကအပြည်ပြည်ဆိုင်ရာငွေကြေးရမွေအဖွဲ့ IMF ကခံမှန်းထားတဲ့2021-22ဘာသာရေးနှစ်စီးပွားရေးတိုးတက်မှုနှုန်း 17.5 ရာခိုင်နှုန်းနဲ့လည်းကိုက်ညီနေပါတယ်။ပြီးခဲ့တဲ့2020ခုနှစ်ကတော့အိန္ဒိယစီးပွားရေးကအနုလက္ခဏာ 9.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10သန်းခွဲရှိနေပြီးကမ္ဘာမှာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာတော့ကူးစက်မှုနှုန်းတိတိတသာကျဆင်းလာနေပါတယ်။ကာကွယ်ဆေးထိုးနှံပေးမှုကလည်းစီးပွားရေးတိုးတက်မှုကိုအပြည့်ပေးလိုက်မယ်လို့တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်။လောလောဆယ်မှာတော့စက်ပြိုးရေးဥပဒေအသစ်တွေကိုအပြင်းထန်ဆန့်ကျင်ကန့်ကွက်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့မကြိမ်မသက်ဖြစ်မှုတွေကိုအိန္ဒိယအစိုးရရင်ဆိုင်နေရပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမင်ပါမြန်မာနိုင်ငံအမြင့်ဆုံးတန်ကားအဖွဲ့အစည်းကြီးကရွေးကောက်ပွဲအပြီးဖြစ်နေတဲ့အခြေအနေတွေပေါ်ရဟန်းရှင်လူပြည်သူပေါင်းစိုးရိမ်ကြောက်ကြနှလုံးစေဝံမအေးဖြစ်နေရတယ်လို့မနေ့ကထူးထူးခြားခြားမြစ်တာရက်ခံချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတော်တန်ကားမဟာနာကအဖွဲ့ဥက္ကဋ္ဌအပါအဝင်နိုင်ငံတော်ကဆရာတော်ကြီးတွေကအစိုးရတက်မတော်နဲ့ပါတီတွေအားလုံးရွေးကောက်ပွဲပြီးငင်းခုန်မနေပဲဆက်ဆက်ဖြစ်ရှင်းဖို့မေတ္တာရက်ခံလိုက်တာကလက်ရှိနိုင်ငံရေးတင်းမာမှုပေါ်အထောက်အကူပြုနိုင်တယ်လို့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုပါတယ်။ဒီဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ထပ်ပေါ်လာဖို့ကိုသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးရုံးညွှန်ကြားမှုဦးအောင်ဆောင်းဝင်းကဟော
ဆရာကြီးကဒီနေ့ကနေမှာ online နဲ့ဆီဝေးလို့ပြီးတော့ဆရာတော်ကြီးကအခုညတဲ့မေတ္တာရက်ခံချက်လေးထုတ်လိုက်တာပါခင်ဗျာ။ကျားတော်ကြီးရဲ့ပကြက်မှာတော့လုံးမကြက်ကိုအပြည့်စုံပေါ်ပြထားပါတယ်ခင်ဗျာကျွန်တော်တို့သတင်းထုတ်ပြန်တာဖြစ်ပါတယ်ဒီသတင်းမှာလည်းပါပါမယ်ခင်ဗျာအများရှိနိုင်ညမပန်းသတင်းမှာလည်းပါတော့လို့ခင်ဗျာ
ဒီထုတ်ပြန်ချက်ကို NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကလည
်းကောင်းတဲ့လက္ခဏာပါပဲကျွန်တော်တို့ကတော့ညီနိုင်ဆွေးနွေးခြင်းကအကောင်းဆုံးပဲဒီစဥပဒေနီးဥပဒေကိုကျွန်တော်တို့ကဒီအတိုင်းသွားမယ်လို့ပြောတယ်တဖက်ကတော့ဥပဒေကိုမလိုက်နာနိုင်ဖြစ်ပြင်မယ်လို့ပြောတယ်ဆိုတော့ဆရာတော်ကြီးတွေရဲ့စုံမဟာအင်တန်ကိုထိရောက်တယ်လို့ပြောကြမှာ
အဲ့ဒီတော့လက်ရှိတက်မတော်နဲ့အစိုးရနှစ်ဖက်တင်းမာနေချိန်မှာဒီအစိုးရကခန့်ထားတဲ့အမြင့်ဆုံးတန်ခါအဖွဲ့စည်းရဲ့မြစ်တာရက်ခံချက်ကနှစ်ဖက်လုံးကိုတည်ရမှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
တည်ရမှုရှိပါတယ်သူပြင်ကျွန်တော်တို့တန်ခါရောကြီးတွေဖြစ်နိုင်ွေနိုင်ငံရေးမှာမပါပဲရှောင်းထက်တဲ့သဘောရှိတယ်လေလော်ဂီရေးတွေဖြစ်တယ်ဆိုပြီးတော့အခုကဆရာတော်ကြီးတွေအင်တန်ကိုစိတ်ပူဟန်လို့ကိုယ်လို့စာထုတ်တယ်လို့ပဲထင်ပါတယ်။အနှစ်ဖက်ကောင်းလာပြီကဒီစေစားညီနိုင်မီအဖြစ်ရှာဖို့အတွက်စဉ်းစားလာကြမယ်လှုပ်ဆောင်လာကြမယ်လို့မျှော်လင့်ပါတယ်
။ဒီနေရာမှာဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ထဲမှာပဲထိတ်ဆုံးကနေကိုဗစ်ဒဏ်ပြည်သူတွေခါးစည်းခံရတာကိုအလေးပေးပြောခဲ့တဲ့အပေါ်ဒေါက်တာမျိုးညွန့်ကဆက်ပြီး
ပြည်သူတွေကကိုဗစ် -19 ကိုနှစ်လုံးပေါအောင်ခါးစည်းခံရတာပါ။အဲတော့နိုင်ငံကြီးအရာလေနော်မျှော်လင့်ချက်တည်ရမယ်။နောက်ကိုဗစ်အလုံးတားလာမှလည်းစီးပွားရေးမှာပြန်လည်နလန့်ထူလာနိုင်မယ်ဆိုရက်မျှော်လင့်ချက်မှာအခုလိုနော်နိုင်ငံကြီးအရာဒီတင်မာမှုတွေပေါ်လာတဲ့အခါမှာပြည်သူတွေအတွက်အင်မတန်ကိုစိတ်တော့ခါရပါတယ်ဆိုရလေအင်မတန်ပဲမှန်ပါတယ်ခင်ဗျာ
အဲ့ဒီတော့နှစ်ဖက်တွေ့ဆုံညှိနှိုင်းလာခဲ့ရင်ဘလို့မျှော်လင့်ချက်တွေဆိုရင်မှုတွေရှိပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
တစ်ဖက်မှာတော့ရှိတာပေါ့တောင်းဆိုချက်တွေကဥပဒေကိုလွန်ဆန်တဲ့တောင်းဆိုချက်မျိုးဖြစ်မှာတော့ကျွန်တော်တို့ဆိုရင်ပါပြောင်းစုရကပိုက်ကော်မရှင်ကထုတ်ထားတယ်လေဒီမဲဆန္ဒရှင်များရဲ့ဒီသဘောဆန္ဒကိုအပေးယူစေစားညှိနှိုင်းလို့မရဘူးအပေးယူလို့လို့ရတဲ့နေရာတိုင်းမှာတော့ညှိနှိုင်းဆွေးနွေးဖို့အစဉ်မရှိပါဘူ
းဒီနေရာမှာအခုအဓိကတက်မတော်ဘက်ကတောင်းဆိုထားတဲ့မဲဆွေးမှားရွေးနေမှုပေါ်ရ UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်စီရင်တဲ့တိုက်ဆိုင်စစ်ဆေးဖို့အတွက်ရောဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမြင့်ညွန့်က
ဒါလိုပြည်လည်နိုင်ပါလေဘာလို့ဆိုတော့တပ်မတော်ရဲ့ဆက်ဆွဲချက်တွေကလည်းခိုင်လုံနဲ့တိတိကျကျအချက်လက်တွေမပါဘူးလို့ကျွန်တော်တို့မြင်နေခင်ဗျခေါင်းစဉ်ကဒီမဲမတမာမှုပြုနိုင်တော့ဆိုတာဒီ possibility နဲ့သူကဆွဆွဲထားတာတကယ်ဖြစ်ခဲ့လားလို့သတင်းတော်တွေကမေးတယ်။မြေပြင်မှာရောဒီတိုင်းပဲလားဆိုသူအာမမခံနိုင်ဘူးလေ
။ဒီပေါ်အသေးစိတ်ဖြစ်တဲ့ပုံကိုဆက်မေးရမှာဒေါက်တာမျိုးညွန့်ကဆက်ပြီး
။ဥပမာဆိုတော့ UEC ကနောက်ဆုံးထုတ်ပြန်ချက်မှာအခုတက်မတော်ကအသုံးပြုတဲ့မဲစီးရင်တွေကနောက်ဆုံးစီးရင်မဟုတ်ဘူးဆိုတော့တက်မတော်ကနောက်ဆုံးစီးရင်မဲဆန္ဒနဲ့40ဆိုပြီးထုတ်လိုက်တယ်။အဲ့တော့အနည်းဆုံးအဲ့ဒီနောက်ဆုံးစီးရင်40ကိုတော့သူပြန်ရှင်းနေတယ်ကျင်းအဲ့ဒီတော့ရှင်းနေတယ်လို့တိုက်ရိုက်ပြောလိုက်ရင်ကျွန်တော်တို့ပါတီရဲ့ voice ဖြစ်သွားမယ်ကျွန်တော်ကဒါမျိုးကကျွန်တော်စီးစီမီတင်ပြီးမှထုတ်လို့ရတာအဲ့တော့ spokesperson တူတဲ့အနေနဲ့ကြတော့ဒီလိုဆိုရင်လည်းဖြစ်နိုင်ပါတယ်လက်ခံနိုင်ပါတယ်တော့ပဲကျွန်တော်တို့ hint ပဲပေးထားတယ်
တကယ်တော့အခုတက်မတော်ဘက်က message မှားပြမှုဖြေရှင်းပေးရေးပြဿနာကလာမယ့်တနင်္လာလွတ်တော်တဲ့ခေါ်ကန်လေးမှာပိုပြင်းထန်လာပြီးအာဏာမသိမ်းဘူးလို့တက်မတော်ဘက်ကမပြောနိုင်ကြောင်းနဲ့ဖွဲ့စည်းပုံမှာဖြတ်နိုင်ကြောင်းပြောလာတဲ့အချိန်မှာပြည်တွင်းရွေးကောက်ပွဲလေးလာရေးအဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တွေပါဝင်နိုင်ငံတကာဘက်ကလည်းစိုးရိမ်တချီစင်ညာချက်တွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမပ
ါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပါလားဆိုပြီးဒီအပိုင်းနဲ့ကောလာဟလသတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေတဲ့ပေါ်နေပယ်အသီးသီးကထင်ရှားသူတချို့နဲ့ဒေသအသီးသီးကပြည်သူတချို့ရဲ့တုံ့ပြန်တာတွေကိုတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာလက်ရှိနိုင်ငံရေးတင်းမာမှုတွေအရစစ်တပ်ကအာဏာသိမ်းခဲ့မှဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကိုယ်တိုင်ချိုးဖောက်ရာရောက်လိမ့်မယ်လို့ပြောလာသူက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကျင်မီပ
ါဘုန်းကြီးကဟိုကဝေးဥပဒေရဲ့စကားရပေါ်မှာတီးပြီးတော့တပ်မတော်အာဏာသိမ်းမယ်ဆိုတဲ့အတန်ကြီးထွက်လာတဲ့သဘောပါပဲအဲ့တော့ဒီရဲ့သိမ်းတာမသိမ်းတာဆိုတာသူတို့ကိစ္စပေါ့ဗျာသိမ်းရင်လည်းသိမ်းနေတာပေါ့နော်နောက်ပြီးတော့အရေးပေါ်စီမံချက်ကိုကံကြော်တဲ့အခါမှာတပ်ကဘလို့အာဏာကိုပြောင်းအောင်လုပ်ဆိုတဲ့လူထုံနီယာသူရဲ့ခွင့်ပြုချင်ဘူးလို့ပါပြီးသားဗျအဲ့တော့အဲ့ပါပြီးသားဖြစ်တဲ့အတွက်အဲ့ခွင့်ပြုချင်ဘူးလို့ကြော်လုံးပြောလုံးချင်တယ်လို့ပေါ့ဗျနော်ဒါကတော့သူတို့ခွင့်ပြုချင်ဘူးလို့ပြက်ပြီးသားဖြစ်သွားတာပေါ့နော်နောက်တတိယချက်ကတော့စစ်တပ်ကအာဏာသိမ်းလို့အကောင်းဆုံးတစ်ခါမှမဖြစ်ခဲ့ဘူးဆိုးကျိုးတွေကြီးပဲတိုင်းမှာအဲစီဝါကြီးကုန်ထိခဲ့မယ်နောက်ပြီးတော့ဒုရဒံမှုတွေဖြစ်မယ်အဆာချင်းပေါ့ဗျဒါစစ်တပ်အာဏာသိမ်းတိုင်းမှာအဲ့တိုင်းဖြစ်တာကြီးပဲအဲ့တော့ဘူအာဏာကိုကျူးစီဝါကိုကြည့်မလားနိုင်ငံတော်နဲ့ပြည်သူတွေကကျူးစီဝါကိုကြည့်မလားဆိုတော့သုံးဖြတ်ကြပါဗျာနော်ကျွန်တော်တို့ကဒမိုစီဘက်ကနေတော့အများလမ်းရပ်တည်ပြီးတော့ဒီလိုနဲ့ဒီဒမိုစီကိုကဝယ်သွားမှာဖြစ်တယ်။အခုချင်းဟောဒီလိုရေကောက်ပွဲကိုအကြောင်းပြုပြီးအာဏာသိမ်းမယ်ဆိုပို့ပြီးတော့ဆုံးမယ်ပြည်သူ့ရဲ့တုံ့ပြန်မှာ
။နိုင်ငံကျော်ကပြဆရာမောင်စင်ဝင်းပဒီကုံကတော့ပြည်သူတွေရွေးချယ်မဲပေးလိုက်တဲ့ရလတ်ကိုအတိမတ်ပြုဖို့လိုတယ်လို့ထောက်ပြပါတယ်
။ဟိုဘယ်လိုပြောလဲအရှုံးကိုလက်ခံရတဲ့တတိမရှိတော့ကျွန်တော်တို့ပြည်သူတွေအကုန်လုံးရဲ့တခင်းနဲ့ထောက်ခံထားတဲ့ပြည်သူအစိုးရကိုအလိုမရှိတဲ့သူတွေဟိုလုံးမလုံးရတွေကိုစွပ်ပြီးတော့ပမာယွန်းယွန်းတွေလုတ်နေတယ်လို့ပဲအဲ့လိုပဲယုံကြည်တယ်။နောက်တစ်ခါကျတော့သိကြတာပြည်သူရဲ့ဆုံးမြတ်ချက်ပြည်သူရဲ့အင်အားကိုဘယ်လောက်ကြီးမားတဲ့တခြားအရာမှမလွှမ်းမိုးနိုင်ဘူးကျွန်တော်အဲ့လိုပဲယုံကြည်တယ်။တခုပဲဗျအရင်တော့သိနေတဲ့ခေတ်ကာလတွေနဲ့အခုခေတ်ကာလကမတူတော့ဘူးကြာ။နောက်အရင်တော့ပြည်သူတွေနဲ့အခုပြည်သူတွေရဲ့တန်ခိုးရေကျင်ရလဲဘယ်လိုမှနိုင်ရှင်လို့မရတော့ဘူး။အဲ့ဒီအတွက်သူတို့អော်နေတာအလကားပဲလို့ကျွန်တော်ဆိုတဲ့မှာတော့ထင်တယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတိုင်းစိုးကျိုးရလဒ်တွေသာဖြစ်ပေါ်စေခဲ့တယ်လို့ပြောသူကရုပ်ရှင်ဒါရိုက်တာ Academy Wine ဖြစ်ပါတယ်။
ဒီအာဏာသိမ်းမဲ့ဆိုတဲ့ပုံမှာတော့ပြည်သူအများစုကအနေနဲ့အများတော့စိုးရိမ်ပူပန်မှုရှိတာအမှန်ပဲလေ။နောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ကကယောဂါကြီးလောက်ဖြစ်နေတယ်။ဒီယောဂါကြီးတော့တော်တော်နပန်လို့ပြီးစီးပွားရေးကကျနေတဲ့အချိန်ပြည့်ရခါကျတော့လေကယောဂါကြောင့်လူတွေကအလုံးမရှိဘဲနဲ့စီးပွားရေးလည်းတော်တော်တက်တဲနေတာဆိုတော့ဒီလိုအာဏာသိမ်းမဲ့တွေဘာတွေဖြစ်တယ်ဆိုတော့လူတွေရဲ့စိုးရိမ်ပူပန်မှုကပိုပြီးမြင့်တက်စေတာပေါ့နော်။ဒါမကောင်းဘူး။ကျွန်တော်တို့ကဒီအာဏာသိမ်းတဲ့အကျိုးဆက်က1962ခုနှစ်တည်းကအဦးချိန်ကြီးကောင်းတဲ့အကျိုးဆက်ကိုတခုမှဆန်လာခဲ့ရတာမရှိဘူး။ဟိုအချမ်းသာဆုံးတိုင်းပြည်ရနေပြီးတော့အစိုးရဆုံးတိုင်းပြည်ဖြစ်သွားတဲ့ဆိုတာတာရကပေါ့နော်။ပြီးတော့ကျွန်တော်တို့မဲပေးထားတဲ့ပြည်သူအများစုရဲ့ဆန္ဒအားလည်းဒီရုပ်ောက်ဝင်မတိုင်ခင်တည်းကရှင်းလင်းပြီးသားပါ။ဒီအမျိုးသားဒီမိုစီဖွဲ့ချုပ်ကအားလုံးကဂျုံကြီးနဲ့အားလုံးမဲပေးခဲ့ကြတယ်။ဒီပြည်သူရဲ့ဆန္ဒကိုလည်းအလေးထားဖို့လိုတယ
်။ရှမ်းပြည်နယ်ကဆိုင်းမျိုးစဉ်ကတော့စစ်တပ်ကအာဏာသိမ်းမယ်ဆိုတဲ့သတင်းဟာချင်းချောင်ယုံတက်တက်တာဖြစ်တယ်လို့မြင်ပါတယ
်အခုနေသားတော့အာဏာသိမ်းမှုဖြစ်နိုင်ပွဲတော့ဒါသိမှုရှိလို့ကျွန်တော်အဲ့လိုမြင်ပါတယ်ဘာကြောင့်လဲဆိုတော့ဒါကသူတို့ပြောတာလဲဒီရုပ်ပွဲ မင်းမတမမှုကြီးဆောက်ပါတော့အဲ့ဒီဆောက်ဟောပေါ့အစိုးရအနေနဲ့အဲ့ဟိုတက်မတော့ပေါ့ဟိုညှိနှိုင်းမှုရှိတာပေါ့နော်တက်အနေနဲ့ဟောပေါ့ကျွန်တော်တော့ချင်းချောက်ယုံအဲ့ဒီနေထားလို့ပဲဒါတော့ကျွန်တော်မြင်ပါတယ
်ရန်ကုန်မြို့ကအင်ရှင်မမတ်တင်းသူစာကျော်ကတော့အာနာသိမ့်မယ်ဆိုတာကိုသိပြီးစိုးရိမ်စိတ်မရှိကြဘူးလို့ပြောပါတယ
်အခုတော်တော်တရေရတဲ့အာနာသိမ့်မယ်ဟာအဲ့လိုအာနာသိမ့်လိုက်မယ်ဆိုတော့ဒါဟိုမဖြစ်နိုင်ဘူးဆိုတာလည်းသိနေတယ်လို့စိုးရိမ်စိတ်ကလည်းလူတွေမှာရှိနေတယ်ဒါပေမဲ့အဲ့လိုမျိုးကြီးဆန်စီစားစုမယ်တော့ဟာရုပ်ရုပ်တိတ်နေဟာဟိုဟာပြေးဝယ်ဒီဟာပြေးဝယ်အဲ့လိုတော့ရုပ်ရုပ်လုံးဝမဖြစ်ဘူးကိုဗစ်ကမှဟာဟိုဟိုဟာပြေးဝယ်ရတာနဲ့ဒီဟာပြေးဝယ်ရတာနဲ့ဖြစ်သေးတယ်ကိုဗစ်ကလာမှာတော့အခုလုံးဝမဖြစ
်မန္တလေးမြို့ကစီးပွားရေးလုပ်ငန်းရှင်ဦးမမောင်မြစ်ကတော့အားလုံးရဲ့ကောင်းကျိုးစီးပွားအတွက်သက်ဆိုင်တဲ့တာဝန်ရှိသူတွေတွဲဆောင်ဆွေးနွေးဖြေရှင်းစေခြင်းတယ်လို့တိုက်တွန်းပါတယ
်ဟိုအရင်တော့အစ်အစိုးရအစ်တက်ကဒီနှစ်ပေါင်းများစွာပြာနာရှင်စနစ်နဲ့အုတ်ချုပ်တဲ့အခါမှာတိုင်းပြည်ကအကုန်လုံးဘုံဘုံနဲ့ရှာသွားတဲ့ကိစ္စတွေကျွန်တော်တို့စဉ်းစားလို့လည်းအကုန်ကြီးပြီးသားပဲဗျာအဲ့တော့ကျွန်တော်တို့ကစီးပွားရေးသမားတွေရတမားအနေနဲ့တာမန်ဖြစ်ပြုံးမဆိုရင်အဲ့လိုပြန်ဖြစ်သွားမှာကိုကျွန်တော်စိုးရိမ်တာပါစစ်တပ်အာဏာသိမ်းလိုက်ရင်စီးပွားရေးမှာဆိုတော့အဲစစ်တပ်နဲ့အပေါင်းမှာလူတို့စုပဲရတာအကျိုးစီးပွားဖြစ်ထွန်းပြီးတော့စီးပွားသွားကြတာများတာဟုတ်ကဲ့တန်းတဲ့လူအများစုရောဒုက္ခရောက်ကြတာများတာဟုတ်နော်အဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးအဖြစ်ကိုမလိုလားတဲ့အတွက်ဒါဒီစစ်တပ်ကအာဏာသိမ်းတာတို့စစ်အာဏာရှင်စနစ်ရှင်ဆုံးမှာတော့ကျွန်တော်တို့ကမသိပါဘူးအဲ့တိုင်းကြီးကြားတဲ့ခါမှာအင်မတန်စိတ်ပူရပါတယ်အဲ့ဒီ NLD အစိုးရရောတောင်တဲ့နယ်ကရင်အဖွဲ့အစည်းရင်းရင်းကြီးအဖွဲ့အစည်းတွေရောဒါတွေကသဘောဝိုင်းမှာတိုင်နေနေညှိနေနေပုံပုံလေးစိတ်နစ်ကြရင်ခေါင်းကြမယ်ထင်ပါတယ
်နေပြည်တော်အဝင်ထွက်ဝေးပြေးကားလမ်းပေါ်ကအဓိကကြတဲ့နေရာဒီမှာအခုဆိုရင်စစ်စေးရေးဂိတ်တွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
တမ်တော်ကတဖက်သားအပြစ်ခတ်ရစီရင်နောက်ထပ်တလားတန်တိုးလိုက်တဲ့အချိန်မှာပထမဆုံးကျင်ဖြစ်တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်လေးပါဝင်လာတာကြောင့်နိုင်ငံရေးတိုင်ဝမ်နဲ့ကိခတ်တွေကြောင့်ငင်းချမ်းရေးမျိုးလင်းချက်တွေတိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။လက်နက်ကင်မီးပခတ်တွေရှိခဲ့တဲ့တိုင်းဒေသတွေမှာငင်းချမ်းရေးဆွေးနွေးဖို့နဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်တနင်္ဂနွေလုံးမှာစီရင်လှုပ်ရှားမှုတွေကိုဒီလကုန်တိရဆိုင်ထားမယ်ကြောင်းတမ်တော်ကကြေညာထားပါတယ်။အခုနောက်ဆုံးကျင်တက်တန်းတိုးဖို့ကြင်ညာလိုက်တဲ့အထက်မှာတော့အရင်ကလိုကျန်းဖက်အဖွဲ့စစ်တွေလှုပ်ရှားရနေမြေတွေကလွေလို့ဆိုတဲ့တတ်မှတ်ချက်ပါဝင်လာတာမတိရတော့တာကြောင့်တမ်တော်နဲ့အဲရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မှာစီရင်ပနိပခတ်တွေရောပွားလာတဲ့လက္ခဏာတစ်ခုဖြစ်ရခိုင်ပြည်နယ်ကလူထုရှေ့ပြိုးအဖွဲ့တစ်ခုဖြစ်တဲ့ဝန်လဲဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်းကမြင်ပါတယ်
အပြီးကတော့ဒီအတုံးနှုံးပေါ့နော်အတုံးနှုံးမတုံးတာကအစားဒါကဟိုတိုးတက်မှုရှိတယ်လို့ပြောလို့ရတာပေါ့နော်အမခါတိုင်းဆိုရင်ဒီအကြံဖက်ခွေးရှိတဲ့ဒေသမှာပါလို့ဒီလိုတုံတုံထားတဲ့ဟာကလည်းဒီဒီရခိုင်ဒေသကိုရည်ညွှန်းတယ်လို့ဖြစ်နေတာပေါ့အဲ့တော့အခုကျတော့အဲ့လိုတုံတုံကမရှိဘူးဆိုတော့ကျွန်တော်တို့ကဒီမြန်မာပြည်အဝန်လို့ပြောတဲ့အတွက်ဒါကကောင်းတဲ့လက္ခဏာတစ်ခုပေါ့လေအပေါင်းလက္ခဏာဆောင်တဲ့အရာတစ်ခုဖြစ်တယ်လို့တော့ကျွန်တော်ကတော့သုံးသပ်နေတာပေါ့
ရခိုင်ပြည်နယ်မှာ2018ခုနှစ်နောက်ပိုင်းကစားတမ်တော်နဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီးနောက်အဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးစိတ်ချရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်မယ့်ရှင်နေတဲ့ဖန်တီးပေးဖို့နှစ်ဖက်စလုံးကတိုက်ခိုက်မှုတွေရပ်ဆိုင်ခဲ့ကြသလိုဆွေးနွေးမှုတချို့လည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းရည်ရထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်ဖို့နဲ့ရခိုင်ပြည်နယ်မှာငင်းချမ်းရေးရရှိဖို့ဒီထက်ပိုပြီးခိုင်မာတဲ့ရှင်းလင်းတွေလှမ်းဖို့လိုတယ်လို့ MB ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်လာကတုံတာပါတယ
်လုံးလုံးစီရတော့ကဒီစက်လည်းနဲ့ကန်တက်ပွေးတွေနားလေမို့ရဟိုအပြစ်ခဲရစီထားတဲ့အရှင်ကြီးရှိတယ်အဲ့ဒီအရှင်ကြီးကတဆင့်ဟိုတရားဝင်အပြစ်ခဲရစီသာချုပ်ကိုလက်လက်မဲ့ထုခုမှဒီငင်းချင်းကြီးကိုပို့လို့ဟိုတိဆောက်ဖို့လူမျိုးလုံးမြင်တယ်အဲ့ဒီငင်းချင်းကြီးကိုပို့ကေချောင်းနေမှာလည်းအခုစစ်နေတဲ့ဒီလူတွေဒီစချောင်းဒီလူတွေဒီပြတော့ရောင်းရတဲ့ဒီလူတွေရဲ့အမေဝန်ချက်လုံးဝနေကိုပုံမှန်လုပ်ကြနေတဲ့အခင်းအကျင်းဆိုးရဲကိုရောက်ပြန်ပြီးပုံမှန်လုပ်နေတဲ့အခင်းအကျင်းကိုခံပြီးပြဖို့အရေးကြီးတယ်လို့နေတယ်အဲ့ဒါခံပြီးပြလို့ခံပြီးပြလိုက်တဲ့ရှင်နေရမလဲခိုင်ပြင်းကစတုတရားဒီလူကြီးခိုင်ပြင်းရဲ့ဒီလူရဲ့ခိုင်ပြင်းကြီးအရေးအကြီးတွေကိုဒီရှေ့ကိုပို့လို့ဟိုအလုပ် လုံးနိုင်စေဖို့ရှိလာနိုင်လို့ဆိုတဲ့
ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေရပ်ဆီးထားတာနှစ်လလောက်တွင်တပ်မတော်နဲ့အဖွဲ့တို့ကြောင့်အွန်လိုင်းကရောလူကိုယ်တိုင်မှာတွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်အဖွဲ့ပါဝင်ဆိုရနဲ့ NCA အပြစ်ခတ်ရပ်ဆီးရေးသဘောတူညီချက်ကိုလက်မှတ်မထိုးထားတဲ့မြောက်ပိုင်းမှာအမိုက်ဖွဲ့ဝင်တိုင်းဒါလက်နက်ကင်လေးဖွဲ့နဲ့လည်းအစိုးရကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဖို့စီစဉ်နေကြတာပါဝန်လဲဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကတော့အဖွဲ့နဲ့ညီချင်းရဲ့ဆွေးနွေးမှုတွေမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပေမဲ့ညီချင်းရဲ့ရဖို့ကတော့ကြိုးပမ်းရမယ့်ကိစ္စတွေရှိနေတယ်လို့ပြောပါတယ်
တဖက်မှာတော့ဒီလိုအရင်ချိန်ပြည်စီမှာတော့အရင်ကဆိုရင်အေးကိုအတိမတ်မပြူလာပေါ့လေဟိုငကိုကဆိုရင်အေးကိုအတိမတ်မပြူလာနောက်ပြီးတော့တက်မတော်အနေနဲ့ဒီကြီးရေလေပေါ့အင်အားလုံးရင်းတွေနဲ့တိုက်ပွဲလုပ်တာတွေတွေ့ရတယ်အခုဒီနောက်ပိုင်းမှာအရင်ချိန်စကားပြောပြီးတဲ့နောက်ပိုင်းမှာအပြူတဘောဆောင်တဲ့အပေါင်းလက္ခဏာဆောင်တဲ့ຢာမျိုးတွေတွေ့ရတာပေါ့နော်ဒါပေမဲ့ဒီဟာကတော့ဟိုယတိပြတော့ကြွားခဲ့တယ်ဒါမှညီချင်းရေကတော့တတိယရှင်သောရင်ဟာကတော့ပို့ပြီးတော့ခိုင်မာတာပေါ့လေအခုဆိုရင်တော့လားလောက်ဒီတိုက်ပွဲတွေရဲ့ချိန်ကြတယ်အဲဒီကကြာရင်တတိယရှင်နဲ့ဒီဘိုင်လက်ထရီထိုးလာကြမယ်နောက်ပြီးတော့တက်စကန်နေရာချမှုတွေပေါ်ဥမှာခိုင်တက်တော်ကတော့ပြည်မျိုးနေပြည်မျိုးနေတွေမှာဒီနေထိုင်တဲ့ခြေနေမျိုးပေါ့နော်အဲ့လိုမျိုးတွေအချင်းချင်းရောက်နိုင်မှတကယ်စစ်မှန်တဲ့ဟိုညီချင်းရေတစ်ခုကိုအကောက်ထည့်ဖို့နိုင်မယ်လို့တော့ထင်တာပေါ့
အဖွဲ့ပါဝင်တပ်မတော်နဲ့စီရေးတိမ်မာနေတဲ့တိုင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်တုံးဖွဲ့ကလည်းတစ်ဖက်သားအပြစ်ခတ်ရစီရေးကြေညာချက်ကိုဒီလကုန်ထိထပ်မံတက်တန်တိုးထားပါတယ်အစွားပိုင်းမှာနှစ်ဖက်အပြန်လိုင်းတစ်ဖက်သားအပြစ်ခတ်ရစီရေးကြေညာထားတဲ့ရှင်ပါပဲမကြာခဏဆိုသလိုတိုက်ခိုက်မှုတွေလည်းဖြစ်ပေါ်ခဲ့မှုပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိယပေးပို့ထားတာဖြစ်ပါတယ်
ပြောရမယ့်ကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြန်ကောင်းထုတ်တင်ပြပေးသွားပါမယ် Myanmar's Democratic Balance at Aung San Suu Kyi in the Military Lounge Shadow မြန်မာဒီမိုကရေစီမျှခြေတစ်ခုအဖြစ်တည်ဝင်လှုပ်ရှားနေကြတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ကာလာရှိချာစစ်အာဏာဆိုတဲ့ခေါင်းစဉ်နဲ့နိပွန်သတင်းအွန်လိုင်းမှာကုတိုတိုရှိဟီရိုရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့လက်ရှိအဆိုအရဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာနောက်တစ်ကြိမ်အပြတ်အသတ်အနိုင်ရရှိခဲ့ပေမဲ့စစ်တပ်ရဲ့သတိပေးချက်တွေကဒေါ်အောင်ဆန်းစုကြည်အနေနဲ့2008အခြေခံဥပဒေအတိုင်းဆက်သွားဖို့သတိပေးနေတယ်ဆိုပြီးတော့ဆောင်းပါးကိုအစချေရေးသားရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့တာရှိခံတဲ့လူကြိုက်များမှုကို NLD ပါတီရဲ့အကြီးမားဆုံးသောတံပိုးတစ်ခုဖြစ်ဆောင်းပါးမှာဖော်ပြထားပြီး NLD ပါတီကိုလည်းနှစ်ပေါင်း90အတွင်းပထမအကြိမ်ရောဒုတိယအကြိမ်မှာဒီမိုကရေစီနီးကျရွေးကောက်ခံရတဲ့ပါတီတစ်ခုဖြစ်ရည်သားတာပါပဲပထမသက်တမ်းအတွင်းစီးပွားရေးနှေးကွေးခဲ့ပြီး2015ရွေးကောက်ပွဲရဲ့အဓိကကတိကဝတ်အဖြစ်ဖြစ်ခဲ့တဲ့ငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကိုမလုံဆောင်နိုင်ခဲ့ပေမဲ့နိုင်ငံရေးစီးပွားရေးတရားရေးစစ်တပ်နဲ့လူနည်းစုစတဲ့အများစွာသောအဖွဲ့အစည်းကြီးတွေကိုပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်မီကကောက်ယူခဲ့တဲ့စစ်တမ်းတွေအရအများစုအားနိုင်ငံတော်အတိုင်ပင်ခံဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုအယုံကြည်စိတ်ချအောင်လူအဖြစ်ပေါ်ပြတယ်လို့ရေးသားတာပါတယ်။ဒေါ်ဆန်းစုကြည်ရဲ့ပုဂ္ဂိုလ်ရေးထင်ပေါ်ကျော်ကြားမှုတစ်ခုတည်းနဲ့ NLD ပါတီရဲ့အောင်မြင်မှုကိုပေါ်ပြဖို့မလုံလောက်သေးဘူးလို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ NLD ရဲ့ခိုင်မာတဲ့စွမ်းဆောင်ချက်အဖြစ်စီးပွားရေးနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကျဆင်းခဲ့ပေမဲ့ကျေးလက်ဒေသလူနေမှုအဆင့်တွေကတော့ပုံမှန်ဖွံ့ဖြိုးတိုးတက်လာတယ်လို့ဆိုပါတယ်။ကျွမ်းကျင်သူတွေကတော့ရန်ကုန်ကစီးပွားရေးထိပ်သီးတွေရဲ့ပြောဆိုချက်တွေနဲ့ပြည်တွင်းအသတင်ထုတ်ကုန် stock တွေကိုအခြေပြုစဉ်းစားပေမဲ့မြန်မာပြည်ကမဲပေးသူအများစုကတော့နိုင်ငံရဲ့စီးပွားရေးတိုးတက်မှုဆိုတာကိုဆက်ရနာရှင်ခေတ်ကနေထိုင်ခဲ့ရတဲ့နှိုင်းရှင်ပြီးတော့လက်ရှိသူတို့ရဲ့လူနေမှုဘဝတွေနဲ့အကဲဖြတ်ကြတယ်လို့យေတာတာပါတယ် PACE လို့ခေါ်တဲ့စစ်တမ်းကောက်ယူရေးဖွဲ့ရဲ့စစ်တမ်းတွေကိုအခြေခံပြီးဆောင်းပါးထဲမှာကိုးကားဖော်ပြထားရမှာတော့ NLD အစိုးရလက်ထက်အတွင်းခြေလက်ဒေသတွေမှာလျှက်စစ်မီးသုံးဆွဲနိုင်မှုပမာဏ40ရာခိုင်နှုန်းကနေ55ရာခိုင်နှုန်းအထိမြင့်တက်လာခဲ့ပြီးဆဲဖုန်းနဲ့မော်တော်ဆိုင်ကယ်အသုံးပြုမှုလည်းရခိုင်ကားတပ်များစွာတိုးတက်လာတယ်လို့ဖော်ပြထားပါဗျ။နိုင်ငံသားအများစုအတွက်ဖက်ဒရယ်လိုနိုင်ငံရေးကိစ္စတွေထက်စားရေးတောက်ရေးကပိုပြီးတော့အရေးကြီးနေပြီးရခိုင်ကလေးကစီးပွားရေးနောက်ကျခဲ့တဲ့တိုင်းရင်းသားဒေသတွေဟာဒေါ်အောင်ဆန်းစုကြည်လက်ထက်မှာပုံမှန်ဖွံ့ဖြိုးတိုးတက်ခဲ့တယ်လို့ဆိုပါတယ်။မဲထဲသူအများစုကလည်းအတွေ့အကြုံမရှိသေးတဲ့ဒါမှမဟုတ်အုပ်ချုပ်နိုင်ခြင်းမရှိသေးတဲ့ပါတီတွေထက်ကိုနိုင်ခြင်းရှိတဲ့သူတွေကိုပဲမဲထဲကြတယ်လို့ဆိုပါတယ်။ကာလာတာရှိစစ်တပ်အုပ်စုမှုရဲ့အစပိုင်းမှာရွေးကောက်ပွဲရလဒ်တွေကိုလက်မခံခဲ့ပေမဲ့လည်း2016မှာတော့အခြေခံဥပဒေအရ NLD ကိုအာဏာလွှဲပြောင်းပေးခဲ့တာကိုဖော်ပြထားပါဗျ။တမရော်ရဲ့အခန်းကဏ္ဍကိုအခြေခံဥပဒေထဲမှာအပြည့်အဝရယူထားတာမို့ ရွေးကောက်ပွဲရလဒ်ကိုအခြေပြုပြီးတက်လာတဲ့အစိုးရအသက်ကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးမှာစစ်တပ်ရဲ့သဘောထားတစ်ခုတည်းကသာအာမခံနိုင်တယ်လို့ထောက်ပြထားပါတယ်။နိုင်ငံကိုကာလကြာရှည်ကြီးစိုးခဲ့တဲ့စစ်တပ်ရဲ့အာဏာဇက်ကိုဖော်ပြထားရမှာတော့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲနေ့မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရွေးကောက်ပွဲရလဒ်ဒ်ကို ဘူးလို့ပြောဆိုတာကိုလည်းဖော်ပြထားပါတယ်။ဒါအပြင်ဘလို့အကျိုးရလဒ်တွေထွက်ပေါ်လာသည်ဖြစ်စေတမတော်ကနိုင်ငံရေးဦးဆောင်မှုမှာဆက်လက်ပါဝင်သွားမယ်လို့ပြောသွားတာကိုလည်းစောင်းမမကိုးကားဖော်ပြထားပါတယ်။တကယ်တော့စစ်တပ်ကအတိတ်ကာလကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စီးပွားရေးအကျိုးအမြတ်တွေကိုကာကွယ်ဖို့အတွက်2008ခြေကံဥပဒေကိုအသေးအတန်ထိန်းသိမ်းကာကွယ်နေတာဖြစ်ပြီးသူ့သဘောနဲ့တူတော့အာဏာလက်လွတ်ဖို့မရှိဘူးဆိုပြီးတော့လည်းရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့မူဝါဒတွေကိုစိတ်ပြတ်နေသူများနေတယ်လို့သူမကိုမဲပေးသူတွေလည်းများခဲ့ကြပါတယ်။ဒါကို NLD နဲ့ဒေါ်ဆန်းစုကြည်တို့ကိုယ်တိုင်လည်းအံ့ဩသွားလောက်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမဲပေးသူတွေကတော့စစ်တပ်နဲ့ပြဿနာမတက်ချင်ပဲသူတို့ရဲ့ဘဝတွေကိုပဲဆက်ပြီးပုံမှန်အပြောင်းလဲများတာလုပ်ပေးဖို့အတွက်ဒေါ်ဆန်းစုကြည်နဲ့ NLD ကိုမဲပေးခဲ့ကြတယ်ဆိုပြီးတော့စောင်းမကိုအဆုံးသတ်ထားပါတယ်။အပြည့်စုံကတော့ www.nippon.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရတာကြောင့်မကြခင်မှာဆွေးရဒုတိယသက်တမ်းဆက်ပြီးတော့တာဝန်ယူရတော့မှာဖြစ်ပါတယ်။လက်ရှိအာဏာရပါတီပဲပြန်အနိုင်ရတာဖြစ်လို့လာမယ့်ဆွေးရတက်မှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့သူတွေပဲပြန်ပါလာနိုင်တယ်လို့ယူဆတာတွေရှိတယ်လို့ NLD ဆွေးရအနေနဲ့နောက်9နှစ်သက်တမ်းမှာအရင်ထက်ပိုပြီးတော့နိုင်ငံအတွက်လိုအပ်ချက်တွေကိုပိုမိုဖြည့်ဆည်းဆောင်ရွက်ပေးနိုင်မှုမျှော်လင့်သူတွေလည်းရှိပါတယ်။အစိုးရရဲ့အပေါ်မှာအမျိုးသမီးတွေအကြားဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတည်ထင်ပံအမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင် There's a path we must choose sometimes
Gotta stand up and fight sometimes အကြီးကတော့သူ့ယူနီတီအစိုးရရုံးနဲ့ဒီမှာပြောရကြောနေနေပေါ့နော်ဒီအပေါ်မှာကျေးရဘက်ကနေအကြီးကအင်းသားတွေကလည်းသိခုကလို့လိုအပ်လိမ့်မယ်။ဘာဖြစ်ဒီမှာနေရဲ့အချင်းချင်းရတာကသင်ရမှုမျိုးရှိရတဲ့ကြောင့်ခုချင်းရဲ့အစီအတဲ့ကိုင်းတွေကလည်းရှိတဲ့မှာရှိတဲ့ရှိနေတဲ့ပြဿနာရှိရဲ့။ဆိုတော့ဒီဟာကဆက်လက်ပြီးမှရှိနေဆိုရင်ကျွန်တော်တို့အတွက်အနာဂတ်ဆက်တွေဒီကြောင့်ဒီပြောတဲ့အပိုင်းမှာလည်းအများကြီးအဆန်သာဖြစ်နေတယ်ပေါ့နော်။ဆိုတော့အဓိကဒီ Unity အစိုးရတို့ပြောရခါမှာလည်းဒီလိုလည်းအပြောနဲ့မဟုတ်ဘဲနဲ့အလုံးစုံတစ်ပြေးတည်းဟန်ချင်နေပေါ့နော်။အကြီးကရင်းချမ်းရေးပြီးတော့ကျွန်တော်တို့တိုင်းဒါအရင်းတစ်ချက်ပြီးမှဒီကောင်လေးဆောင်ဖို့အတွက်ပေါ့နော်။ဒါတွေကိုအဲ့ဒီအစိုးရအနေနဲ့ကလည်း50% ဆိုအရေးကြီးလိမ့်မယ်ပေါ့ကျွန်တော်တို့အမြင်ပေါ့နော်
။ဒါကတော့ကချင်ပြည်နယ်ကစိုင်းနုပန်ပြောသွားတာပါ။စစ်ပွဲတွေမငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံအတွက်အဓိကငြိမ်းချမ်းရေးရရှိအောင်လူထုကရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရအနေနဲ့အလေးပေးလုပ်ပြီးစီစဉ်တယ်လို့စိုင်းနုပန်လိုပဲကျွန်မအမေများဆက်သွယ်ခဲ့တဲ့အမျိုးသမီးအများစုကပြောပါတယ်။လက်ရှိညည်းကြီးတိစောက်နိုင်ဖို့အတွက်ဆိုရင်တော့ NLD အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေအကြားယုံကြည်မှုရအောင်ခိုင်ခိုင်မာမာချိုးပန်းစေချင်တယ်လို့ပြောသူကတော့နော်ဆဲဆဲပါတိုင်းရင်းသားအမျိုးသမီးအဖွဲ့၁၀ဖွဲ့ကျော်နဲ့စုစည်းထားတဲ့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုစားပြောတာပါလို့လည်း WLP ရဲ့လက်ရှိအထူးအတွင်းမှုတာဝန်ကိုယူထားတဲ့နော်ဆဲဆဲကပြောပါတယ
် WLP အနေနဲ့ဆိုရင်အထူးသဖြင့် NLD အစိုးရပေါ့နော်ကျမတို့တကယ်ဂုဏ်ယူခဲ့တဲ့ပါတီဖြစ်ခဲ့တယ်အထူးသဖြင့်ဒေါ်ဆတ်စုကြည်ပေါ်ပါဝင်ပါတော့ကျမတို့ဆိုရင်တို့ထောင်နေလွတ်မြောက်ဖို့အတွက်ကျမတို့အများကြီးရုန်းကန်ခဲ့တယ်အများကြီး advocacy လုပ်ပေးခဲ့တယ်ပြီးလို့ရှိရင်လည်းအများကြီးလည်းမျှော်လင့်ခဲ့တယ်ပေါ့နော်ကျမတို့ကတိုင်းရင်းသားတန်းတူရေးကိုလည်းအခြေခံတယ်တရားမျှတမှုကိုလည်းအခြေခံတယ်အနေထမှာမတရားလုပ်တာတွေဥပမာအကဲအကြီးအကဲတွေမလုပ်ရင်တော့မှဒါတယောက်ကလုပ်လိုက်တာနဲ့တစ်ဖွဲ့လုံးကိုကျမတို့မြင်ပါလေနော် ဆိုတော့ကျမတို့အပေါ်မှာယုံကြည်မှုမတည်ဆောက်နိုင်တဲ့အနေအထားကိုကျမတို့တွေ့ရတယ်။အဲဒါကြောင့်မလို့ကျမတို့ကနောက်ထပ်ယုံကြည်မှုကြကြလာအောင်ကျမတို့မလိုချင်ဘူးနော်။ကျမတို့အပါဝေတခြားသောသူတွေလည်းဒီလိုခံစားရခံစားမယ်ပေါ့နော်။ကိုယ်အစိုးရကကိုလိုချင်တာကိုဖြစ်ချင်တာနားမထောင်ဘူးဆိုရင်ယုံကြည်မှုကတော့နည်းမှာပဲ။ပြောကြမှာပဲ။ဆိုတော့ဒီတစ်ခေါက်မှပြန်လဲတုတ်တက်တင့်နေပေါ့နော်။အထူးသဖြင့် NLD အစိုးရကသူတို့ဘလောက်ထိလူထုတွေရဲ့အတန်တွေကိုဘလောက်ထိလှုပ်ပေးတာမျိုးတွေရှိလဲဆိုတာပြန်လဲတုတ်တက်ပြီးတော့လူထုတွေအပေါ်မှာပြန်လဲယုံကြည်မှုတွေပုံမူတိဆောက်ဖို့လိုတယ်လို့ကျွန်မမြင်နေပေါ့နော်။အဲအခါကျမှပဲလူထုကကိုယ့်အစိုးရကိုယ်ယုံကြည်လာပြီဆိုရင်မျိုးလေးချက်တွေကလည်းထားရဲတယ်။ပြီးလို့ရှိရင်လည်းပူပါပါဝေရမယ်ဆိုလဲအားရှိတယ်။ပါဝေခြင်းနဲ့စိတ်ရှိတယ်ပေါ့နော်။ကျွန်တော်အဲ့လိုမျိုးတာမလုပ်ဘူးဆိုရင်တော့ပူပူဆိုတာကကျွန်မတို့လူထုနဲ့အဲ့ဒီအစိုးရနဲ့ပူကွဲလာနိုင်တဲ့ပူသဘောထားတွေအမြင်တွေအယူအဆတွေပုံမူကွဲလာနိုင်တဲ့အနေအထားတွေရှိလာနိုင်လို့ကျွန်မမြင်နေပါတော့
။အဲ့ဒီအစိုးရအနေနဲ့နောက်ထပ်၅နှစ်ဒုတိယတက်တန်းကာလအတွင်းပညာရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကြိုးပမ်းစီစဉ်သူတွေလည်းရှိပါတယ်
။အခုတက်လာတဲ့အစိုးရကိုဒီ၅နှစ်တက်တန်းအတွင်းမှာဘာတွေပြောင်းလဲစီခြင်းလဲ၊ဘယ်အောင်လုပ်စီခြင်းလဲဆိုရင်နံပါတ်၁ကတော့ပညာရေးပိုင်းမှာပညာရေးပိုင်းမှာဆိုလို့ရှိရင်အားလုံးအကျုံးဝင်တဲ့ပညာရေးဖြစ်အောင်လုပ်ပေးစီခြင်းနဲ့တန်ဆွမ်းသူမတန်ဆွမ်းသူအကြမ်းမခွဲခြားဆက်ဆံမှုမရှိဘဲနဲ့အားလုံးပါဝင်နိုင်တဲ့ပညာရေးဖြစ်စီခြင်းနဲ့နောက်တစ်ခုကနိုင်ငံသားအစ်စ်မီတဲ့ပညာရေးဖြစ်စီခြင်းပါတယ်။မြန်မာနိုင်ငံကပွဲရတဲ့သူတယောက်ဒီနိုင်ငံခြားမှာဝေးရတဲ့သူတယောက်နဲ့အရေးချင်းတူတူပဲအလုပ်လည်းတန်းဝင်လို့ရတယ်ရှောက်လို့ရတယ်ဆိုတဲ့အခြေအနေမျိုးအထိမျှော်လင့်ပါတယ်ဒီအခြေခံပညာမှဒီတက္ကသိုလ်ပညာအထိပေါ့နော်အဆင့်မြင့်နိုင်ဖို့မျှော်လင့်ပါတယ်ပေါ့နော်ဒါတော့တစ်ချက်ပါနောက်တစ်ခုကတော့ဒီအလုပ်ကင်ခွင့်လန်းနေပါဝေးရပြီးနောက်ပိုင်းမှာညီမတို့နိုင်ငံမှာအလုပ်လက်မဲ့တွေအများကြီးရှိနေပါတယ်အဲ့တော့ဒီလိုလူငယ်တွေ brain drain နဲ့မဖြစ်သွားရအောင်ကိုယ့်နိုင်ငံအတွင်းမှာအလုပ်ကင်တွေရရှိဖို့နောက်တစ်ခုကကြမှာတကယ်ဥမာ qualify ဖြစ်တဲ့ graduate တွေဖြစ်နေပြီဆိုလို့ရှိရင်အလုပ်ကင်ပြီးအလိုလျောက်လည်းကိုယ့်ရည်စီကိုရောက်ရှိလာမယ်ဆိုလို့ပြောလဲယုံကြည်ထားပါတယ်။ဒါကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလောက်ကန်ပုံမရရှိဖို့ဆိုပြီးတော့မြန်မာအနေနဲ့ဒီကအမျှော်လင့်ထားပါတယ်ပေါ့နော်။တရားဝင်ငါးနှစ်တက်တန်းကာလအတိုင်းမှာအစိုးရအနေနဲ့ခြေလမ်းအကုန်အပြည့်အဝမဟုတ်တော့အနည်းဆုံး50ရာခိုင်နှုန်းအထိရောအကောင့်ထဲဖုံးနိုင်မယ်ပြောင်းလဲနိုင်မယ်လို့ညီမတို့ယုံကြည်မျှော်လင့်ထားပါတယ်။ဒါကြောင့်လည်းညီမတို့မဲပေးခဲ့တာလည်းဖြစ်ပါတယ
်။ဒါတော့ ERD တိုင်းမဥပင်မြို့နယ်မှာMLDC ကိုပိုင်ပုဂ္ဂလိကသင်တန်းကျောင်းတည်ထောင်ထားပြီးတော့ကိုရိုင်းလဲသင်တန်းဆရာမအဖြစ်နဲ့ဥဆောင်သင်ကြားပေးနေတဲ့မက်မေကြီးကျော်ကျော်ပြောပြသွားတာပါအလားတူပဲဒီပညာရေးပိုင်းမှာတိုးတက်ကောင်းမွန်လာအောင်လုပ်ပေးစီခြင်းနဲ့လို့ပြောလာသူနောက်တစ်ဦးကတော့ရန်ကုန်မြို့ကပထမနေဥပဒေကျောင်းသူမလာမင်းချူပါ
တမီးကတက္ကသိုလ်ကျောင်းသူတယောက်ဖြစ်တဲ့အတွက်တမီးနဲ့အနီးစပ်ဆုံးနဲ့ level ဖြစ်တဲ့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်အခုလာမဲ့နောက်၅နှစ်မှာတာဝန်ယူမဲ့ NLD အစိုးရအနေနဲ့ပေါ့နော်တမီးတို့လိုလူငယ်တွေကျောင်းသားတွေအတွက်ကိုယ်စိတ်ဝင်စားတဲ့ဘာသာရပ်ကိုလွတ်လွတ်လပ်လပ်သင်ကြားနိုင်ခွင့်သင်ယူခွင့်အခွင့်အရေးတွေကိုပို့ပြီးတော့လမ်းဖောက်ပေးမယ်ပေါ့နော်လမ်းဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်အခုတက္ကသိုလ်ဝင်တဲ့အမှတ်ရှင်းခွဲတဲ့အခါမှာယောက်ျားလေးနဲ့မိန်းကလေးနဲ့အမှတ်ခွဲတာဒန်းတူညီများမှုမရှိသေးဘူးပေါ့နော်ကလေးရမှတ်ကပို့ရနေမှာဒီစေးကြောင်းကိုဝင်ခွင့်ရမယ်ဆိုတာမျိုးကြီးအခုချိန်ဒီခွဲခြားတာတော့ခွဲခြားတာဖြစ်တဲ့အတွက်ပေါ့နော်။ဥမာ engineer line သွားကျင်နေတူဆိုလို့ရှိရင်အမှတ်ကဘဏ္ဍာမှတ်လိုနေလို့မပြည့်ဘူးလို့ဆိုပြီးတော့ engineer line မတက်လိုက်ရပဲနဲ့ကိုစိတ်မဝင်စားတဲ့တခြားမိတဲ့ line ကိုသွားပြီးတော့တက်နေရတယ်။အဲကြတော့ဘာဖြစ်သွားလဲဆိုတော့ကိုလည်းစိတ်မဝင်စားဘူးဒီ line ကိုဒါပေမဲ့အမှတ်မမီတဲ့အတွက်တက်လိုက်ရတဲ့ဆိုတော့ခံစားချက်မျိုးနဲ့ဒီဘာသာရပ်ကိုတင်ကြားနေရဆိုတော့အဲ့ဒီဘာသာရပ်ပေါ်မှာလည်းစိတ်ဝင်စားမှုမရှိတော့ဘူးပေါ့နော်။အဲ့ဒီအတွက်ဥမာကျောင်းသားတယောက်က engineer line ကိုစိတ်ဝင်စားတယ်ဆိုလို့ရှိရင်အဲ့ဒီကျောင်းသားတွေအတွက်အဲ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ခွင့်စာမေးပွဲလေးဖြည့်ခိုင်းတာမျိုးဖြည့်ခိုင်းပြီးတော့အဲ့ဒီစာမေးပွဲကိုအောင်လဲဆိုရင် engineer line ကိုတက်ခွင့်ပေးမယ်အဲ့လိုအခွင့်အရေးပေးမယ်ဆိုလို့ရှိရင်ကျောင်းသားအနေနဲ့ကလည်းခံစားမှုပိုကောင်းမယ်လို့တမီးအနေနဲ့ကတော့မြင်ပါတယ်အဲ့ဒီဟာကိုအခုလာမဲ့ဆိုရအနေနဲ့ပြောင်းလဲပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်
မတန်ဆွမ်းသူတွေအရေးရှေ့တန်းကနေဆောင်ရွက်နေတဲ့ရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းအတွင်းရေးမှူးမတ်ချောစုလန်ရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကရောဘယ်လိုရှိပါလဲ
။အစိုးရတဲ့ဆိုရင်ကျမတို့အရင်တုန်းကအစိုးရကပဲကျမတို့ပြန်ပြီးတော့မှဟိုတူတူကြရတာဖြစ်တယ်ပေါ့နော်။အဲ့တော့ကျမတို့လုံလန်းစားလုပ်တူနဲ့တန်းလန်းနေရှိရပေါ့နော်။အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အောင်မြင်အောင်လဲကျမတို့လုပ်ဆောင်ချင်တယ်။နောက်တစ်ခုကကျတော့ဒီမတန်ဆွမ်းသူတွေကိုလေလုံးစိတ်ကျနာပါလဲဆိုတော့ကျမတို့ဒီအစိုးရဌာနဆိုင်ရာလူကြီးတွေဆိုလို့ရှိရင်ကျမတို့ကတော့အများတန်းကြီးစုစောင့်ရှောက်ရမယ်ဟာလားနောက်တစ်ခုကတော့အများတန်းဟိုထောက်ပံ့ပေးကြရမယ်ဆိုတဲ့ဟာမျိုးပဲမြင်နေရပါတော့အဲ့အတွက်အဲ့လိုမျိုးမဟုတ်ဘဲနဲ့ကျမတို့ပေါ့နော်ကိုယ်တိုင်ကိုတဝူးတယောက်ဒီရဲ့ပင်ကိုအရေးပေးနေဆိုင်တဲ့
လုပ်ငန်းတွေပေါ်ဆောင်ပေးပါလုပ်ခွင့်ပေးဖို့ပေါ့နော်ဒန်းတို့ခွင့်ရေးတွေပေးဖို့ကိုလည်းကျမတို့ဒီမတန်ဆွမ်းနေရမျှော်မှန်းကြတာပေါ့နော်
မြန်မာနိုင်ငံအထွေထွေအမျိုးသမီးတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုးပြီးတော့ဖန်တီးပေးတာမျိုးလိုလားတယ်လို့ပြောကြတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒလမြို့နယ်ကမတ်မေချိုလွင်လည်းပါပါတယ်
။မြန်မာကတော့အခုပြည်နယ်ခုနှစ်ခုတိုင်းခုနှစ်ခုမှာညီမစာကြည့်ရိုက်တွေလိုက်ဖွင့်တာပေါ့နော်။လိုက်ဖွင့်တဲ့ဆိုတဲ့ခါကျတော့ညီမဒီမြန်မာပြည်အနှံ့ရောက်တယ်ရောက်တဲ့ခါကျတော့တိုင်းရင်းသားလူမျိုးစုတွေ130မျိုးနဲ့လည်းညီမတို့တွေ့ရတယ်တွေ့ရတယ်ဆိုတဲ့ခါကျတော့အမျိုးသမီးတို့အနေနဲ့ဆိုလို့ရှိရင်အဓိကအခြေခံကြတဲ့အချက်လေးတွေကိုတော့အမြန်ဆုံးအလွယ်တကူနဲ့လုပ်လို့ရမယ့်ဟာလေးတွေကိုတော့ဖြည်းဖြည်းရအောင်လုပ်စေချင်တာပေါ့ဥပမာဘယ်လိုမျိုးလဲဆိုလို့ရှိရင်ညီမကရားပြည်နယ်မှာစာကြည့်ရိုက်သွားဖွင့်တဲ့အခါကျတော့ဒီကရမ်းလယ်ပင်ကြေးကွင်းပတ်အမျိုးသမီးတွေဆိုလို့ရှိရင်အထိုင်းမှာအလုပ်သွားလုပ်ပြီးတော့အထိုင်းမှာရွာတည်ပြီးတော့ကို့မြန်မာလူမျိုးကိုပဲဒီကဘာလှည့်ခီးသွားတွေနိုင်ငံတကာဒီနိုင်ငံသားတွေကိုပြပြီးတော့ပြည်ပဝင်ဝင်ရှာဖွေနေမျိုးရှိရဲ့အဲ့လိုမျိုးလေးဆိုတော့လူစွာအရင်မြစ်တွေကို့နိုင်ငံအမျိုးသမီးတွေရဲ့လူစွာအရင်မြစ်တွေတခြားတိုင်းမျိုးကိုစီစဉ်နေရတယ်ရှိရဲ့အဲ့အလေးတွေကိုကို့နိုင်ငံမှာကို့နိုင်ငံရဲ့အမျိုးသမီးတွေရဲ့ရိုးရာယဉ်ကျေးမှုတွေကိုအဲ့လိုမျိုးမြှင့်တင်ပေးဖို့ပေါ့သူတို့ရဲ့ဘဝတွေကိုမြှင့်တင်ပေးဖို့ဒီနိုင်ငံမှာဘယ်တင်တောင်းတင်တယ်နဲ့သူတို့ဟိုဂုံတိတ်ခါရှိရှိနဲ့ဝင်ငွေအခွင့်အလမ်းတွေကောင်းမဲ့အလုပ်တိုင်းတွေအမျိုးသမီးတွေတို့ဖန်ပြီးပေးဖို့အဲ့လိုမျိုးလေးတွေဖြစ်စေချင်တယ်ဒီချက်ကဒီဥမာစင်ကာပူမှာဆိုလို့ရှိရင်လည်းအိမ်မော်ပေါ့နော်ပြောရမယ်ဆိုအဲ့လိုအလုပ်တွေသွားလုပ်နေရတာမျိုးတွေပဲရှိရသူတို့မိသားစုစာဝတ်နေအတွက်လောက်ရတာမျိုးတွေလည်းသူတို့မှာရှိမှာပေါ့ဒါပေမဲ့အဲ့လိုမျိုးလေးတွေကိုကိုယ်တိုင်မိမှာဒီအမျိုးသမီးတွေအတွက်အလောက်ကင်ခွင့်လန်းတွေကိုအများကြီးဖန်တီးလို့ရမယ်အနေအထားတွေရှိရပေါ့နော်အဲ့ဒါလေးတွေကိုသိုးရရဲ့စီမံကိန်းအနေနဲ့ပြည်တော်စုအစိုးရနဲ့သူတို့ရဲ့သက်ဆိုင်ရာပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရတွေပေါင်းပြီးအဲ့လိုမျိုးလေးတွေလုပ်ပေးစေချင်ပါတယ်
ကျားတော်နယ်ပယ်တီးတီးမှာကျင်းလည်နေကြတဲ့အမျိုးသမီးတချို့ရဲ့2021အစိုးရသိအပေါ်မျှော်လင့်ချက်တချို့ကိုစူးစီးတင်ပြခဲ့တာပါဒီမျှော်လင့်ချက်တွေကအမျိုးသမီးတူအားလုံးရဲ့အတန်းလိုမဆိုနိုင်နေနဲ့မြမမိမာညီညာရဲ့အမြန်ရရှိအောင်လူလူဆိုးရကဆောင်ရွက်ပေးစေချင်တယ်လို့ဒီအမျိုးသမီးတွေအားလုံးကမျှော်လင့်တာကိုတော့တွေ့ရပါတယ်ဆိုရသိအနေနဲ့ညီညာရဲ့အတွက်မျှော်လင့်ချက်တွေကိုဘလောက်ထိအလေးထားအကောင့်ထဲပို့ပေးနိုင်မလဲဆိုတာကတော့နောက်ထပ်အငားနေစောင့်ကြည့်ကြမှာဖြစ်တဲ့ဆိုရကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရင်နာဝင်ပြပါရှင်ကျမခင်ဗျာထွေးပါရှင်
ဂရုဘတ်တုဒဆွန်လင်အမေရိကန်တခွင်အစီအစဉ်မှာသမရဂျိုးဘိုက်ဒန်လက်ထက်ထူးထူးခြားခြားတောင်းပေးခံရသူတချို့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာသမရဂျိုးဘိုက်ဒန်လက်ထက်မှာတော့အပြောင်းလဲတွေဆောင်ရွက်ရမှာသူ့အစိုးရဝန်ကြီးအဖွဲ့ဝင်တွေရွေးချယ်ခန့်အပ်တာလဲပါဝင်ပါတယ်ထူးခြားတာကတော့ဒီဝန်ကြီးအဖွဲ့ရဲ့နေရာမှာအရင်ကရာထူးတာဝန်ကြီးကြီးခန့်လေမရှိတဲ့အရေးချင်းပြည်မီသူတွေကိုခန့်ခဲ့တာပါသမရဘိုင်ဒန်ရဲ့အဆိုပြုချက်နဲ့အမျိုးသမီးတူဖြစ်သူဂျန်နယ်ယယ်လန်ကိုအထက်လွှတ်တော်ကနေ84မိနစ်55မိနစ်အတီးပြုလိုက်တာကြောင့်ယယ်လန်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဗန်နာရေးဝန်ကြီးဖြစ်လာပါတယ
်Congratulations, Madam Secretary. Congratulations,
Vice President. Thank you so much. In our new role, Banai Wenji, Janet Yellen, Janet Sa Jing Suware, to Tamara Kamala Harris, ka, Patamazo, Mutumi Banai Wenji Pilame Yellen, go, Janet Sa Jing Su Sewarre. That concept line, Janet Yellen, ha, Tamara Joe Biden, and Siba Sayam, Wari, and Patta Piro, Pubian Pionne Yeruko, Satin Sanya Tomawa, American Boho Banya, Patamazo, Mutumi Ota Tawango,2014ခုနှစ်ကနေ2018ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုအခါမှာအမေရိကန်ရဲ့ဗန်နာရေးမူဝါဒတွေကိုလည်းပြောင်းလဲပြင်ဆင်ချမှတ်သွားဖို့ရှိနေပါတယ်။အထူးသဖြင့် COVID ကာယောဂါကာလအတွင်းစီးပွားရေးလေပတ်မှုအကောက်အောင်အထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်အစိုးရအဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံငွေကြေးကိုလွှတ်တော်ကအတည်ပြုမင်းတိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာအစိုးရရဲ့ဗန်နာရေးအဖွဲ့အနေနဲ့လုပ်ငန်းတွေအရှင်အဟုန်နဲ့ဆောင်ရွက်နိုင်ဖို့ယလန်ကိုဗန်နာရေးဝန်ကြီးအဖြစ်အမြန်ဆုံးအတည်ပြုရေးအထက်လွှတ်တော်ကိုအစိုးရအဖွဲ့ကတိုက်တွန်းခဲ့ပါတယ
် Over the next few months we're going to need more aid to distribute the vaccine to reopen schools
နောက်လာမယ့်လတွေအတွင်းကာကွယ်ဆေးထိုးပေးဖို့ကျောင်းတွေပြန်ပွင့်ဖို့မိသက်တွေဆရာဆရာမတွေအလုပ်ပြန်ဆင်းနိုင်အောင်ဆောင်ရွက်ပေးဖို့တွေရှိနေပါတယ်အလုပ်လက်မဲ့ထောက်ပံ့ကြေးတွေဆက်ပေးနေဖို့အစားအသောက်ထောက်ပံ့ဖို့နဲ့အိမ်လာကမပေးနိုင်လို့အိမ်ကနေဆင်းပေးရမယ့်အဖြစ်မျိုးတွေအတွက်ထောက်ပံ့ပေးဖို့လိုပါတယ်လို့သူကဒီကြားနာပွဲမှာပြောပါတယ် ဝန်ကြီးတာဝန်ယူပြီးနောက်မှာတော့ဘဏ္ဍာရေးဝန်ကြီးရဲ့တာဝန်တွေဖြစ်တဲ့အခွန်ကောက်ခံနာနယူးယောက်က Wall Street လို့ဘဏ္ဍာနဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုကင်တွယ်ဖို့စီးမင်းစည်းကမ်းတွေအပြောင်းလဲလုပ်တာတွေကိုဆောင်ရွက်ဖို့ရှိတယ်လို့ဆိုပါတယ်သူ့အရင်တာဝန်ယူခဲ့တဲ့ဘိုးဘန်အကြီးကဲဖြစ်စဉ်ကလည်းရလန်ဟာလူဆန်းအားအမြင့်ကိုဘယ်လိုနေရာတွေမှာသုံးချမလဲဆိုတဲ့ကိစ္စရပ်တွေကအစနိုင်ငံတကာငွေကြေးစည်းကွက်အစုံနှစ်နှစ်ဆက်ဆက်ကင်တွယ်ခဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထလွတ်တော်ဘဏ္ဍာရေးဆိုင်ရာကော်မတီကြားနာပွဲမှာလည်းရလင်ကအလင်းအမြန်မကင်တွယ်ဘူးဆိုရင်အမေရိကန်ပြည်အောင်စုအနေနဲ့ပို့ပြီးတော့ကြာရှည်တဲ့အစိုးရစရာစီးပွားပြတ်ကတ်ကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ပြောပါတယ်။ဒါကြောင့်တစ်နှစ်ကို9000ကျွဲအောင်ဝင်ငွေရှိတဲ့အမေရိကန်တွေကိုနောက်ထပ်ဒေါ်လာ1400ထောက်ပံ့ပေးမယ်။ COVID ကရောဂါဘေးထောက်ပံ့ရေးအစီအစဉ်ကိုလွှတ်တော်ကအမြန်ဆုံးအတည်ပြုပေးဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အလုပ်လက်မဲ့လစာနောက်ထပ်အချိန်ထပ်တိုးပေးဖို့နောက်ဒီအလုပ်သမားတွေကိုအလုပ်ကထုတ်ပြတာမျိုးမဖြစ်အောင်အသေးစားစီးပွားရေးလုပ်ငန်းတွေကိုအကူအညီထောက်ပံ့ထပ်ပေးဖို့ကိုလည်းသူကအကြံပြုတော်ပါတယ်။သမရပိုင်တန်ရဲ့အစိုးရဝန်ကြီးဖွဲ့တွေထဲမှာကာကွယ်ရေးဝန်ကြီးအဖြစ်ထူးထူးခြားခြားခန့်အပ်ခံရသူကတော့အငြိမ်းစားဗိုလ်ချုပ်ကြီးလွိုင်းအော့စတင်မှာသူဟာကာကွယ်ရေးဝန်ကြီးတွေထဲမှာပထမဆုံးလူမဲအာဖရိကန်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်လာပါတယ်။အမေရိကန်နိုင်ငံရဲ့28ဆမြောက်ကာကွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်တွေထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကန်နယ်ဘွားတယောက်အနေနဲ့ဒီတာဝန်ထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနေက Twitter မှာ Austin ကရေးသားပါတယ်။နာမည်ကျော် West Point Tech သို့ဇင်ပူဂျိုဂျီ Austin ကိုအထက်လွှတ်တော်ကနေ63မဲ2မဲနဲ့ဒီလွန်ခဲ့တဲ့သတင်းပတ်တောက်ကြနေကအတည်ပြုခံလိုက်တာပါ။အထက်လွှတ်တော်ကအတည်ပြုခံပြီးပြီးချင်းပဲ Austin ဟာ Pentagon စစ်ဌာနချုပ်ကိုတောက်ရောက်ခဲ့ပါတယ်။
Good to see you guys and thanks for being here. Look forward to working with you. See you around campus.
ကြီးရမ52မိနစ်ကြာစစ်မှုထမ်းခဲ့တဲ့ Austin ဟာသူ့အနေနဲ့အရေးကြီးတဲ့ကာဝေးဆရာမူအားတွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချရမှာအရက်ဖက်ဆိုင်ရာဝန်ထမ်းတွေရဲ့အခန့်ကဏ္ဍကိုလည်းအထူးအလေးထားတော့မှာဖြစ်ကြောင်းနဲ့သူ့ရဲ့ဘဝတစ်လျှောက်လုံးဒီဘက်မှာစစ်ဘက်ဆိုင်ရာကိစ္စရက်တွေပေါ်ရက်ဖက်ဆိုင်ရာစီရေးကျွမ်းကျင်သူအကြံပေးတွေရဲ့ထိန်းချုပ်မှုဆိုတဲ့စီမင်းစည်းကမ်းကိုအလေးထားခဲ့ကြောင်းလည်းသူကပြောပါတယ်
။ I will rebalance collaboration and coordination between the joint staff and the OSD staff
to ensure ဆီဦးစည်းချုပ်များအဖွဲ့နဲ့ကာကွယ်ရေးဝန်ကြီးယုံကြားမှာရက်ဖက်ဆိုင်ရာဌာနတွေရဲ့အကြံဉာဏ်တွေကိုလည်းဘယ်အဆင့်နေရာမှာပဲဖြစ်ဖြစ်အလေးထားဖို့ထိန်းညှိဆောင်ရွက်သွားပါမယ်။ Pentagon စစ်ဌာနချုပ်အနေနဲ့နိုင်ငံတန်တမန်တွေရဲ့အခန့်ကဏ္ဍကိုအလေးထားအတိမတ်ပြုပြီးတော့နိုင်ငံရေးဌာနနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်လို့လဲ Austin ကသူ့ကိုကာကွယ်ရေးဝန်ကြီးအဖြစ်အသိအမှတ်ပြုပေးဖို့ကျင်းပတဲ့အထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှမှပြောဆိုခဲ့ပါတယ် Austin ကိုရာထူးခံဖို့အတွက်ဥရေကြောင့်အရာညှိစွနေတာကြောင့်လဲဒီစီမင်းစည်းကမ်းကိုပလတ်ပေးခဲ့ပါတယ်ကာကွယ်ရေးဝန်ကြီးလိုနေရာကိုတာဝန်ယူမဲ့သူတွေဟာစစ်တပ်ကငြိမ်းစားယူပြီး9နှစ်ပြည့်မှသာထမ်းဆောင်ခွင့်ရှိရမယ်ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားပေမဲ့လဲသူ့ကိုခံဖို့လိုအပ်ချက်အရာဒီစီမင်းစည်းကမ်းအကျုံးဝင်မှုကနေပလတ်ပေးလိုက်ပါတယ်။အော်စတင်ဟာအမေရိကန်ဗဟိုထိန်းချုပ်ကုကဲရေးအကြီးအကဲအဖြစ်တာဝန်ယူခဲ့သူပထမဆုံးလူမဲတဦးဖြစ်ပြီးတော့2016ခုနှစ်မှာသူဟာစစ်တပ်ကနေအငြင်းစားယူခဲ့တာပါ။ဒါပြင်သူဟာ2012ခုနှစ်ကအမေရိကန်ကြီးတဲ့ရဲ့ပထမဆုံးလူမဲဒုတိယစီဦးစီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတာကြောင့်ပင်တဂွန်စစ်ဌာနချုပ်ရဲ့လှုပ်ထုံးလုပ်နည်းတွေကိုအပြည့်အဝနားလည်ထားသူတဦးလည်းဖြစ်တယ်လို့ဆိုပါရခင်ဗျာ။အမေရိကန်မြူသားထော်လိုင်းရေးအဖွဲ့အကြီးအကဲဖြစ်အမျိုးသမီးတူဖြစ်သူအေဗရာဟိန်းစ်ကိုအထက်လွှတ်တော်ကလွန်ခဲ့တဲ့သတင်းပတ်ပေါ်ဒူးနေ့ပါအတည်ပြုပေးလိုက်ပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုပြုထားတဲ့ဝန်ကြီးအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကနေအမြန်ဆုံးအတည်ပြုပေးရေးသဘောတူညီချက်ကြောင့်84-10မဲနဲ့ထောက်ခံအတည်ပြုပေးလိုက်တာပါ
။ Is there any senator wishing to vote or change their vote? If not,On this vote, the yeas are 84, the nays are 10.
ဒီကနေ့သတင်းပတ်ထလွတ်တော်ထောင်းလိုင်းကော်မတီရှိမှမှကျင်းပတဲ့ဂျာနာပွဲမှာ Haines ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့ Biden ဆွေးနွေးရဲ့သဘောထားကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့အမှန်တရားဟာစွမ်းအားဖြစ်တယ်ဆိုတဲ့အတိုင်းရည်တည်မှဖြစ်ပြီးတော့အစိုးရအနေနဲ့အခက်အခဲတွေရှိတယ်ဆိုရင်တော့မှလည်းတိကျမှန်ကန်တဲ့ထောင်းလိုင်းဆိုင်ရာချက်လက်တွေကိုတင်ပြသွားမှဖြစ်ကြောင်းလည်းပြောပါတယ်။
China is adversarial and an adversary on
Arkansas Pine Teller Matt Tom Carter nga tu kan go hla go pyan yut twin pi de naw Teller Thailand committee ye ati pi che ko jaw lun pi Teller ma me khwe song pyet khe da wa Tamara George Bush asoya lat tet tung ga CIA ဘူထောင်းလင်းအေဂျင်စီရဲ့စစ်ဆေးမြင့်မြင့်ချင်းဆိုင်ရာလုံထုံးလုံရင်းတွေနဲ့ပတ်သက်ပြီးတော့အသေးချာသိလိုရာကြောင့်ကော်တွန်ကအစာပိုင်းမှာအတီးပြူပေးဖို့နဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တာပါ။တပရဥပမာဆွေလက်ထက်ကဟိန်းစာ CIA ရဲ့လက်ထောက်ညှိနှိုင်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာတစ်နှစ်ရှိလာချိန်မှာဒီရောဂါအတွက်ကာကွယ်ဆေးတွေရလာပြီးဖြစ်ပေမဲ့စိုးရင်စရာကောင်းလောက်အောင်ကူးစက်မြန်နဲ့ဗီဇာပြောင်းပိုးသစ်တွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒီပိုးသစ်တွေအကြောင်းအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းကျေကိုမေးမြန်းပြီးသင်ပြပေးပါမယ်။
ဒီကိုရိုနာဗိုင်းရပ်စ်ရဲ့သူစွန့်ခြင်းတွေ့တဲ့ဟာက2019မှာဒီဇင်ဘာမှာတရုတ်ပြည်သူ့သမ္မတနိုင်ငံမှာစတွေ့ခဲ့တဲ့ဟာအဲ့ဒါနေပြီးတော့မှဒီ February လလောက်မှာဒီ Europe ဘက်မှာသူတို့စပြီးပြန်တယ်ဒီ2020 February လလောက်မှာကျတော့ဒီ mutation တစ်ခုထွက်လာတယ်ဒါက D614G ဆိုပြီးတော့အဲ့ဒီ mutation ထွက်လာပြီးတော့အဲ့ဒီဟာနေသူကဒီ2020 June လောက်မှာWHO နဲ့ပဲကြော်ညာတယ်တက္ကသိုလ်လုံးမှာပြတ်လာပြီဒီ D614G mutation ပေါ့နော်မျိုးဗီဇာပြောင်းသွားတဲ့ virus အမျိုးအစားကတက္ကသိုလ်လုံးကိုပြတ်လာပြီဆိုအဲဒီကနေပြီးတော့မှနောက်ဆက်တွဲမှာဖြစ်လဲဆိုမြန်မာနိုင်ငံမှာဟိုစ sequencing လုပ်တယ် sequencing လုပ်တော့ဒါ August လောက်မှာ D614G mutant ကဘာမှဒီမှာရောက်နေပြီဆိုပြီးတော့အဲ့ဒါကိုသူတို့ကျန်းမာရေးဌာနကကြေညာခဲ့တယ်အဲ့ဒီအချိန်မှာဆိုဒါအကောင်လုံးတက္ကသိုလ်လုံးပြတ်နေမြန်မာနိုင်ငံမှာတွေ့ရဗီဇာပြောင်းတဲ့ဟာတော့အခုဒီကြံတဲ့ဟာတွေတော့တို့ဆက်ပြီးတော့ sequencing ထပ်လို့ဆက်ရှာဖွေရအောင်လို့တော့ထင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုဒီ 614G ဆိုတဲ့ဟာကအဲ့ဒီကနေပြီးတော့ပြီးသွားတဲ့အချိန်မှာနောက်ဘယ်မျိုးစိတ်ဘယ်မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမတွေ့ရသေးဘူး။ကျွန်မဝန်ကြီးဌာနရော DM ကနေပြီးတော့အရေးဝန်ကြီးဌာနမှရှိသေးပါဘူး။ဟုတ
်ဟုတ်ကဲ့ဆိုတော့ဒီ Britain မှာတွေ့တဲ့မျိုးပိုးပေါ့နော်။ဆက်ပြီးတော့ပြောပြပေးပါနောက်ပိုင်းဒီဆက်ပြီးတော့ဒီပြောင်းနေတာလေးပေါ့နော်ဆက်ပြောပြပေးပါ
ဟုတ်ကဲ့ပါပြတင်ဖြစ်တဲ့ဟာကသူစပြီးတော့မျိုးဗီဇာပြောင်းတဲ့ဟာကိုစတွေ့တာက September 2020မှာစပြီးတွေ့ပါတယ်အဲ့ဒီကနေပြီးတော့ now ဆက်တွဲသူတို့ဒီဟာကိုသူတို့လိုက်ပြီးတော့စစ်တဲ့အခါမှာမျိုးဗီဇာပြောင်းတဲ့ဒီ strain ကိုသူတို့နိုင်ငံတော်90ကျော်မှာသူတွေ့ခဲ့ပြီးပြီတော့အခုထိတော့ဆက်ပြီးတော့ရှာနေတော့မယ်ပေါ့ဗန်နားတွေမှာဆက်ပြီးရှိနေအောင်လို့ဆိုတော့ဆက်ပြီးရှာနေတော့သူ30ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းဒီကုဆက်မြန်တယ် 30-50% ဆိုတဲ့ဟာကဒီဟာ 50% ပို့ပြီးကူးနိုင်တယ်ဆိုတဲ့ဟာတော့ဒါနဲ့စခန့်ပို့ပြီးကူးနိုင်တယ်ပေါ့ဗြိတိန်မှာတွေ့ခဲ့တဲ့ဟာကသူက total mutation ကသူ23ခုရှိတယ်ပေါ့နော်ဒီကနေပြီးတော့ထပ်ပြီးတော့ဖြစ်သွားတဲ့ဟာကတော့ South Africa mutant ရှိရယ် Brazil mutant ရှိရယ်အခုနောက်ဆုံး California mutant ရှိရယ်ပေါ့ South Africa mutant ဆိုလို့ရှိရင်သူ့ရဲ့အဓိကအရေးကြီးတဲ့ဟာက spike mutation ပေါ့spike mutation ဆိုလို့ရှိရင် spike ဒီ protein ပေါ့နော် virus ရဲ့ဒီစုရှင်လေးပေါ်မှာ mutation ကသူ E484K ဆိုတဲ့ဟာ mutation လေးပြနေတယ်သူဟာကဒီလူရဲ့ receptor ပေါ်မှာသွားပြီးတော့ bind လုပ်တဲ့နေရာမှာသူကပို့ပြီးတော့နည်းနည်းအပြောင်းလဲရှိတယ်အဲ့ဒီဟာကြောင့်ဒီမျိုးစိတ်ကိုကုခံရတဲ့လူကသူ့ရဲ့ viral load ကနည်းနည်းပို့ပြီးတော့မြင့်နေဆိုပြီးတော့အခုလောလောဆယ်ဒီသူတို့လေ့လာတွေးရှိထားတယ်ဒီဟာသည်အကျိုးဆက်အနေနဲ့ကဘာဖြစ်မလဲဆိုလို့ရှိရင်ပို့ပြီးတော့ကူးစက်မြန်နိုင်တယ်ပဲရှိသေးတယ်ပေါ့နော်သူတို့ဒါယူလေးလာချက်တွေထပ်ပြီးတော့လုပ်အောင
်ဒါတောင်ပါပဲကဟုတ်ကဲ့အဘရာဇီးကကြတော့
ဘရာဇီးကကြတော့လေသူလည်းအဲ့လိုပဲ mutation ကတော့သူက3ခုလာမသိဘူး3နေရာလာမရှိတယ်အဲ့ဒီမှာမှာ spike mutation ကအာဖရိက mutant နဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်သူရဲ့အခြေအနေကလည်းအတူတူပဲလို့ထင်ရတယ်ပေါ့နော်ဒါမှသူတို့ဘာတွေဟို effect ဖြစ်အောင်လဲဘာတွေကွာအောင်လဲဆိုတဲ့ဟာကိုကြည့်အောင်မယ်ဘရာဇီးရဲ့ mutant ကကြတော့အရင်နှစ်ဒီဇင်ဘာ15ရက်23ရက်အတွင်းလောက်အတွင်းမှာသူတို့တွေ့ခဲ့တယ်ဘူးဆိုလို့ရှိရင်တော့သူကဒီစစ်သမားဟာရဲ့42ရာခိုင်နှုန်းလောက်ကအဲ့ဒီ mutant နေဖြစ်နေတယ်နောက်ဆုံးအနေနဲ့တွေ့ခဲ့တဲ့ဟာကကြတော့ California mutant ပေါ့နော် California mutant ဆိုလို့ရှိရင်သူက viral genome တစ်ခုလုံးမှာသူက9နေရာလောက်ရှိတယ် mutation ဖြစ်နေတဲ့ဟာဒီ California mutant မှာ spike mutation က L452R ပေါ့ protein ရဲ့452ခုမြောက်နေရာမှာသူက L ကနေပြီးတော့ R ကိုပြောင်းသွားတယ်သူ sample 4500လောက်စတဲ့ဟာမှာ 24% လောက်ကဒီ strain ကိုတွေ့ရပေါ့ California mutant ကတော့ခုနောက်ဆုံး US မှာတွေ့တဲ့ဟာ January မှာတွေ့တဲ့ဟာပါ
အခုဗီဇာပြောင်းမျိုးတစ်တည်းကကူးစက်မြန်တယ်လို့ပြောကြရတယ်ပေါ့နော်ဘလောက်ပြန်ပို့ပြီးတော့မြန်ပါလဲဒီမူလတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်အစား
အာဒါတော့ဒီကယ်လီဖိုးနီးယားရဲ့တောင်အာဖရိကရဲ့ဘရာဇီးရဲ့အဟာတွေကကျတော့တို့ကဒါလေ့လာနေတော့ UK ကတော့တို့ကနှစ်ဆခန့်ပို့ပြီးတော့ကူးနိုင်တယ်ဆိုပြီးတော့ပြောထားပါတယ
်ဗီဇာအပြောင်းမျိုးတစ်တွေလည်းပေါ်နေပြီဒါပေမဲ့တစ်ချိန်တည်းမှာပဲဒီကာကွယ်ဆေးတွေလည်းပေါ်နေပြီအခုပေါ်နေတဲ့ကာကွယ်ဆေးတွေနဲ့ဗီဇာအပြောင်းမျိုးတစ်ကိုနိုင်မနိုင်လည်းပြောပြပေးပါ
အခုတော့ဒီ UK ကဗီဇာကိုသူ Moderna ရော Pfizer ရောသူကဆန်းနေတယ်။အာသူတို့အနေနဲ့ကတော့ဒါသူတို့အခြေအနေကောင်းတယ်ဆိုပြီးတော့ပြောထားရတယ်။တာအာဖရိကဟာ Moderna အခုမှဆန်းနေလို့ရှိသေးတယ်။တိကျတော့ဘာမှမပြောသေးဘူးပေါ့နော်။အာဘရာဇီးယားဟာလည်းသူတို့ဒါဆန်းရမယ့်ဟာတွေရှိသေးတယ်ပေါ့။ဒါကယ်လီဖိုးနီးယားဟာဆိုအခုမှလောလောဆယ်တွေ့ထားတာဆိုတော့သူတို့ဒါဆန်းအောင်မဆန်းရသေးဘူးပေါ့။အဲ့ဒါအခုနောက်ဆုံးတွေ့ထားတဲ့ဟာဆိုတ
ော့ဆရာအဲ့မှမှဒီမြန်မာနိုင်ငံကိုရောက်မဲ့ဥစ္စာဟို AstraZeneca ကုမ္ပဏီကထုတ်တာပေါ့နော်ဒီဆေးတွေအိန္ဒိယကနေပြီးတော့သူတို့ပေးတယ်ဆိုတော့ဒီဆေးကထိုးတဲ့လူတွေအနေနဲ့သူတို့စိတ်ထဲမှာသိကျင်ကြမယ်ပေါ့နော်မတို့ထိုးတဲ့ဆေးကဒီကုသမြန်ပိုးအတွက်ပါအဆင်ပြေရလားပေါ့နော်အမှုစီကဒီလေးလာတဲ့လူတယောက်အနေနဲ့ဘယ်လိုမြင်မှာလဲပြောပြပေးပါ
ဟုတ်ကဲ့ပါ AstraZeneca ထုတ်တဲ့ဆေးက 50 to 70% သူတို့ efficacy ရှိတယ်ကာကွယ်ပေးနိုင်တယ်ဆိုပြီးတော့သူတို့ပြောထားတယ်စိတ်ချလက်ချတော့ထိုးသင့်တယ်လို့ပဲပြောရမှာပေါ့နော်ဘာဖြစ်ကာကွယ်ဆေးဆိုတဲ့ဟာကတော့တအားပြန့်နေတဲ့ဟာနဲ့တော့အဲ့လိုရှင်စိတ်ုံတက်နေရတဲ့နှုံးတွေကိုထိနိုင်မှုအတွက်ထိန်းကိုထိန်းပေးရမယ်ထိုးထိုးပေးရမယ်ဟာပေါ့နော
်မြန်မာနိုင်ငံကိုနောက်တရုတ်နိုင်ငံကလည်းသူတို့နိုင်ငံထုတ်တဲ့ကာကွယ်ဆေးကိုပေးမယ်ဆိုတော့ဟိုဘယ်လိုမြင်ပါလဲဒီတရုတ်ကာကွယ်ဆေးနဲ့ပတ်သက်ပြီး
ဟုတ်ကဲ့ပါအခုဗြိတိန်ကထုတ်တဲ့ဟာဆိုယူလူ 24,000 ကျော်လမ်းဒီစမ်းနေပေါ့နော်အဲ့မှာစမ်းတာသူကဟိုလူကြီးတွေဆိုလို့ရှိရင်ဘယ်လောက်ပါတယ်လူငယ်ဆိုဘယ်လောက်ပါတယ်နောက်ကိုဝင်ဆောင်တွေကလေးတွေဆိုလို့ရှိရင်တော့မပါသေးဘူးအဲ့ဒါကြောင့်မလို့အသက် session တွေအထက်ကိုပဲသူတို့ထိုးအောင်သူတို့မှာဒီလိုမျိုး data လေးတွေရှိတယ်ပေါ့အခုဒီ US ဟာဆိုလို့ရှိရင်သူတို့ကသူတို့ data လိုက်ရှိတယ်တရုတ်ကဟာတော့သူတို့ရဲ့နည်းပညာဒီအရင်တော့ကကြောက်ကြီးကာဝဲဆေးတွေခေတ္တကလိုမျိုးပေါ့နော်ဒီ virus ကိုပဲရောဂါဖြစ်စေတဲ့ဓာတ်ကို chemical နဲ့ဟို inactivate လုပ်ပြီးတော့ရောဂါဖြစ်စေတဲ့ဓာတ်ကိုသူကဖျောက်ပြီးတော့ပေါ့နော်လူတွေကိုထည့်ပေးတာလူဘယ်နှယောက်စမ်းခဲ့လဲဆိုတဲ့ဟာနောက်သူတို့ရဲ့ဘလို့ safety ကဘလောက် percent efficacy ဆိုတာတော့သူတို့ပြောထားတယ်ဒါပေမဲ့ဒီဟာဒီလူဘယ်နှယောက်မှာဘလောက် percent ရှိတယ်လူဘယ်နှယောက်ဘလောက် percent ရှိတယ်နောက်ပြီးတော့သူတို့ရဲ့ legal adverse effect ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်းပေါ့နော်ကာကွယ်ဆေးကြောင့်ဘေးတော့ဆိုလို့ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်း grade ကဘလောက်ထိဖြစ်ခဲ့တယ်လဲအနောက်မှာ hospitalization ဘယ်နှယောက်ရခဲ့တယ်လဲ diarrhea ဘယ်နှယောက်ရခဲ့တယ်လဲဘယ်လောက်ပတ်ဆိုင်ရခဲ့တယ်ဒါမျိုးတွေအဓိက data တွေမတွေ့မိ
ဘူးမခင်စာဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့မြေပြင်ရကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American scene ဆေးပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီ Johnson & Johnson ကကမ္ဘာတစ်လောစမ်းသပ်မှုတွေလုပ်ခဲ့တဲ့နောက်မှာ COVID-19 ရောဂါကူးစက်မှုအတွက်66ရာခိုင်နှုန်းကာကွယ်နှံစွမ်းရှိတဲ့ဆေးကိုသူတို့ထုတ်နိုင်ပြီဖြစ်ကြောင်းပြောကြားလိုက်ပါတယ်။တကြိမ်သာထုတ်ဖို့လိုအပ်တဲ့သူတို့ရဲ့ကာကွယ်ဆေးကိုသူတို့ကုမ္ပဏီပိုင်း Belgium အခြေစိုက် Janssen ဆေးကုမ္ပဏီမှထုတ်လုပ်တာဖြစ်ပြီးဒီဆေးဟာအသေးအတန်နာမကျန်းဖြစ်မှုကို85ရာခိုင်နှုန်းထိထိရောက်စွာကာကွယ်ပေးနိုင်တဲ့အပြင်တောင်အာဖရိကဗီဇာပြောင်းပိုးသည့်ကိုပါခုခံနိုင်စွမ်းရှိပါတယ်။ဒီဆေးကို American ပြည်ထောင်စုတောင်အာဖရိကနဲ့ Brazil နိုင်ငံတွေမှာလူပေါင်း4,400နဲ့စမ်းသပ်ရမှာဒီဆေးထိုးထားသူတယောက်မှသေဆုံးတာမျိုးမရှိဘူးလို့လည်းကုမ္ပဏီကပြောပါတယ်။ဒီကာဝယ်ဆေးကိုတကြိမ်ထိုးရုံနဲ့ယောဂပြင်းထန်မှုတိတိတသားရော့ချနိုင်တဲ့ခန္ဓာရည်ကောင်းကောင်းရှိတာတွေ့ရတဲ့အတွက်ဒါဟာကမ္ဘာလူမှုကျန်းမာရေးဆိုင်ရာတုံ့ပြန်ဆောင်ရွက်မှုမှာတိတ်ကိုအရေးပါတဲ့အရာတစ်ခုဖြစ်ကြောင်း Johnson & Johnson ကသိပ္ပံပညာရှင်ကြီးကပေါ်စတိုဖတ်စ်ကပြောပါတယ်။အီးယူဥရောပသမဂ္ဂဆေးဘက်ဆိုင်ရာစီးမျဉ်းစည်းကမ်းချမှတ်သူတွေကတောက်ကြံနေမှာ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပါပြီ။အသက်55နှစ်အထက်အတွက်ဒီဆေးရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်လက်အပြည့်အစုံမရတာကိုစိုးရိမ်နေတဲ့ကြားကပဲဒီဆေးကိုလူကြီးပိုင်းတွေအတွက်ပါထိုးပေးဖို့ EMA ဥရောပဆေးဘက်ဆိုင်ရာအဖွဲ့ကျွမ်းကျင်သူများကော်မတီကတညီတညွတ်ထဲအကြံပေးခဲ့ကြတာပါ။ကိုရိုနာဗိုင်းရပ်စ်အတွက်ဒီဆေးရဲ့ထိရောက်မှုဟာရာခိုင်နှုန်း60%လောက်ရှိကြောင်းလူနဲ့ဆန်းသက်မှုတွေမှာတွေ့ရတဲ့အတွက်အရေးပေါ်အသုံးပြုခွင့်ချထားပေးတာဖြစ်ကြောင်း EMA အကြီးအကဲ Emma Cook ကပြောပါတယ်။အရင်အတည်ပြုပေးခဲ့တဲ့ Pfizer BioNTech နဲ့ Moderna ကာကွယ်ဆေးတွေကတော့ထိရောက်မှုရာခိုင်နှုန်း90%ဝန်းကျင်မှာရှိပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ခံရသူ33,900ကျော်ရှိနေပြီးသေဆုံးရသူက3,155ယောက်ရှိနေပါပြီ။ဒီယောဂတိုက်ဖြည့်ရေးမှာအရေးပါတဲ့ကာကွယ်ဆေးတွေကိုတော့မြန်မာနိုင်ငံမှာမနေ့ကစပြီးထိုးနှံပေးနေပါပြီ။ British Colony Home ဖြစ်တဲ့ဟောင်ကောင်သားတွေကိုထုတ်ပေးထားတဲ့ BNO လို့ခေါ်တဲ့ ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုဆက်ပြီးအသိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်အစိုးရကပြောပါတယ်။ဇန်နဝါရီလ31ရက်နေ့ကစပြီးဒီဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်ကိုအသိအမှတ်ပြုတော့မှာမဟုတ်တဲ့အပြင်ဗြိတိန်ဟာဟောင်ကောင်သားအများအပြားကိုဗြိတိန်နိုင်ငံရဲ့ဒုတိယရန်စံနိုင်ငံသားတွေဖြစ်နေတဲ့သွတ်သွင်းဖို့ကြိုးပမ်းနေတယ်လို့လည်းပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျာ
This program has come to you from the Voice of America, Washington.